Welcome to the Voice of America in Burmese.
Mingla Bone Pizu Yavazi, Nyatorashi, Alun Shilan Chami Yavazi, View American Tangani, Natam Sashikuni, September La Kuye, the Ningun name and a King Sisinigo, American Bizanzi, Muro, Washington, DC Gani, Dayai, Tolan Yavavi, Nando Midana Sally, Lizzie, Naza, Tidugani, Payu Nasin, and Yadalu, View Facebook Samina, View Bummies News. Website Samina Pide, Burmese.voanews.com, Chinet Bini, Tolin Bini Bare. General Samoy Wakmia, Kumanakin Sisini, Tawan Yu Tesep Bimaba.
Minglamanaki Makmia, beginning the Federico, Gunyawan, General Jordan Jobyamaba. Tamara Tramatu, Kim Jong Pilatesaha, and Jaiwunji, Mike Pompey, let him my young body. The Yogo do Chamalade Kondi Jong, Apple Topi City, Puzi Lames, or Adamna Tramga Akuru, Lakam Yosulavi. US Open Tennis Amusement to Ujin Buluwa ma Japan Tennis me Naomi Osaka ga Serena Williams ko nayan bu swae daw bare di tin lu ne du tacha sei win sa kwe thai dan tin ni ko le ti ya ba ma kya
okay kaum ma kya ai lu tin lo ri tset pi cha cha me tin ni de ma swin naw
Mary was happy to complete the project as a last hurrah
da ga ro naw bai tin set me American Indian Tonong Jong, English Satinaza, Kanama, Nasin Jabu Shibare, Arabian Pakistan and Bo, a JP on Lonely Varelu, Josu Jagu, Tubaka, Pechali, Desure Jong, Tanangama, Bangui, Tang, Azebu, Side, Muisiwari, Dumimanang and Dad Ugole, Pansi Mide, Jong Sashi, the Drinorigu, Nasin Jabu Shibare, Napa Male, Uonki, Mima Yitung the Che, Sunina Benga, Sunni Target, Daily Lane, Sunnibo, Sissing, Piane, Nasin Jabu Shibare,
အခုရေစုံတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကြိုကြိုသိနေကိုညောင်ဝဲအောင်လို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ။တမရထရမ်ကသူမျှော်လင့်နေတယ်လို့ပြောထားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးစီကစားကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကလက်ခံရရှိထားပါပြီ။ဝန်ကြီးပွန်ပေယိုဟာအိန္ဒိယနိုင်ငံကနေတောက်ကြာနေကပြန်ရောက်လာပြီး သမ္မတထရမ့်ကအဲ့ဒီတောက်ချာနေမှာမွန်တီနာနဲ့တောင်မြောက်ဒါကိုတာပြည်နယ်တွေမှာရှိနေပြီးတော့ညနေပိုင်းမှာမှအင်ပီရိုကိုပြန်ရောက်လာတာပါ။အေဘီသတင်းဌာနကိုဒီကိစ္စပြောတဲ့တာဝန်ရှိသူဟာအမေရိကန်နဲ့မြောက်ကိုရီးယားကြားအကဲဆက်တဲ့တန်တမန်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုလူသိရှင်ကြားပြောဆိုခွင့်ရှိသူမဟုတ်တာကြောင့်အမိမဖော်ဘဲနဲ့ပြောဆိုတာပါ။သမ္မတထရမ့်လက်ထက်အတွင်းမြောက်ကိုရ
ယ်ဆိုရင် Apple ထုတ်ကုန်တွေဈေးကြီးလာလိမ့်မယ်ဆိုတာကို American သမ္မတ Donald Trump ကအခုတော့လက်ခံလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့ Apple နည်းပညာကုမ္ပဏီအနေနဲ့ American မြေမှာအခုချိန်ကဆလို့စက်ရုံသစ်တွေစောက်ပြီး Apple ပစ္စည်းတွေကိုထုတ်မယ်ဆိုရင်ဒီပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ Trump ကသူ့ Twitter မှာစနေနေ့ကရေးပါတယ်။အမေရိကန်ကိုတွင်းတဲ့တရုတ်ရဲ့ကုန်ပစ္စည်းနောက်ထပ်ဒေါ်လာဘီလျံ200ဘူးအပေါ်တွင်းကုန်ကွန်ထပ်ကောက်ဖို့အမေရိကန်ကအစီအစဉ်ထားတာကြောင့် Apple Watch နဲ့ Mac Mini အပါအဝင်သူ့ရဲ့ကုန်ပစ္စည်းတချို့ဈေးတက်လာလိမ့်မယ်လို့ Apple ကပြောပါတယ်။ Apple ကုန်ပစ္စည်းအများအပြားကိုတရုတ်နိုင်ငံမှာထုတ်လုပ်နေတာဖြစ်ပြီး iPhone အပါအဝင်အစိတ်ပိုင်းပစ္စည်းတွေကိုတရုတ်နိုင်ငံမှာရောင်းချပေးနေတာကြောင့်သမ္မတ Trump ရဲ့တွင်းကုန်ကွန်ပေါ်တရုတ်ကကလေးစားချိန်မယ်ဆိုရင် Apple ကုမ္ပဏီကကြားညက်မှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာတပုန်ဒီအခိုင်အမာထိန်းချုပ်ထားတဲ့နောက်ဆုံးဒေသ Idlib ကိုရုရှားနဲ့ဆီးရီးယားတို့စနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်အရသာ၄ဦးထက်မနည်းသေဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာတလအတွင်းပြင်းထန်ဆုံးတိုက်ခိုက်မှုဖြစ်တယ်လို့စစ်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖက်ကပြောပါတယ်။လူဦးရေထူထပ်တဲ့ Idlib ဒေသတောင်ပိုင်းကို၃နာရီတော့မကြာတဲ့အချိန်တွင်အချိန်60လောက်လေကြောင်းကနေတိုက်ခိုက်တာလို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ Idlib နဲ့အနီးကအာလပိုဒေသတွေမှာအဂုလာ၁၀ရက်နေ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာ53ဦးထက်မနည်းသေဆုံးရပြီးကြတဲ့ကဆိုရင်အခုတိုက်ခိုက်မှုဟာပြင်းထန်ဆုံးဖြစ်တယ်လို့လူခွင့်ရေးအဖွဲ့အကြီးကအဗ်ဒူရာမန်ကပြောပါတယ်။ Idlib နဲ့အနီးနားကဒေသတွေကိုဟာယက်ထာရာအယ်ရှမ်အဖွဲ့အပါအဝင်ပြိုင်ဘက်သဘုံအဖွဲ့အများပြားကအများစုထိန်းချုပ်ထားတာပါ။အယ်ရှမ်အဖွဲ့ဟာအယ်ဂီဒါအဖွဲ့ရဲ့ဆီးရီးယားနိုင်ငံကမဟာမိတ်စစ်သွေးကြောအဖွဲ့တစ်ဖက်ဦးဆောင်တဲ့ညွန်ပေါင်းလက်နက်ကိုင်အဖွဲ့ဖြစ်ပါတယ
်။အီရန်နိုင်ငံအတွင်းလူခွင့်ရေးလှုပ်ရှားနေသူကတ်နွယ်ပါအီရန်နိုင်ငံသား၃ဦးကိုအီရန်အာဏာပိုင်တွေကကွပ်မျက်စီရင်လိုက်တယ်လို့ဒေသခံမီဒီယာတွေနဲ့ကွပ်မျက်ခံရသူတို့ရဲ့ညီကိုတော်ဆက်သူတို့ကပြောပါတယ်ရာမီပနာဟီဆိုသူနဲ့သူ့ရဲ့ဝမ်ခွဲတော်ဆက်သူမော်ဒါရီတို့အပြင် မော်ဒယ်လော့ဂ်မန်မော်ဒရီတို့သုံးဦးဟာစနေနေ့မှကွန့်မြက်ခံလိုက်ရတာဖြစ်တယ်လို့သူတို့ရဲ့မိသားစုဝင်တွေနဲ့သတင်းရင်းမြစ်အများအပြားကိုကိုးကားပြီးအီရန်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ကပြောပါရတယ်။အခုလိုကွန့်မြက်မှုအပေါ်ရှုတ်ချကြောင်းလဲအီရန်လူအခွင့်အရေးအဖွဲ့ IHR ကထုတ်ပြန်ကြေညာခဲ့ပြီးလူအခွင့်အရေးလှုပ်ရှားသူသုံးဦးဟာညှဉ်းပန်းနှိပ်စက်ခံရတယ်လို့အတင်းအဓမ္မဝန်ခံခိုင်းပြီးတရားစီရင်ခဲ့တဲ့အပြီးမှာတည်တံပေးခံလိုက်ရတာဖြစ်တယ်လို့ဆိုပါရတယ်။ဒီလိုအဆုံးစီရင်မှုကယာစမှုမှုမြောက်ပြီးအီရန်ထိပ်သီးခေါင်းဆောင်အလီခမေနီအပါအဝင်အီရန်အနာဘက်ကအနေနဲ့ဒီအမှုကိစ္စကိုပွင့်လင်းမြင်သာစွာရှင်းပြဖို့လိုကြောင်း IHR ကပြောပါတယ
်။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ Lightometer 32 kHz 9335 Lightometer 40 kHz 9839 Lightometer 48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ UAE ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။စနေနေ့ကနယူးယောက်မြို့မှာရှင်ပိုင်ကစားတဲ့ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူချင်းဘိုလူပွဲမှာအသက်20အရွယ်ဂျပန်နိုင်ငံသူနေအိုမီအိုဆာကာကအမေရိကန်အမျိုးသမီးတင်းနစ်အကျော်မော်ဆရီနာဝီလျံစ်ကို6-2 6-4 နှစ်ပွဲပြန့်နဲ့အနိုင်ရသွားပါတယ်။နာမည်ဥစားကဟာ Grand Slam လို့ခေါ်တဲ့တင်းနစ်ချန်ပီယံပြိုင်ပွဲကြီးတစ်ခုကိုအနိုင်ရတဲ့ပထမဆုံးဂျပန်အမျိုးသမီးဖြစ်ပါတယ်။ပထမပွဲငယ်မှာနာမည်က6-2နဲ့အနိုင်ရထားပြီးတဲ့နောက်ဒုတိယပွဲငယ်ကိုအကျိတ်နဲ့ရှင်ပိုင်ကစားကြချိန်တွင်ဆရီနာနဲ့ပြိုင်ပွဲကြီးကြပ်ရေးတိုင်လို့ကြားမှာအခြေအနေနဲ့ပြဿနာဖြစ်ပါတယ်။ဒုတိယပွဲငယ်ကိုကစားနေချိန်တွင်ဆရီနာရဲ့နီးပြကဘယ်လိုကစားရမလဲဆိုတာအမူအရာနဲ့ပြတာကြောင့်ပြိုင်ပွဲစီကံဖောက်ပြန်မှုဖြစ်ဒိုင်ကတတ်မှတ်တဲ့ပေါ်ဆရီနာကဒိုင်ကိုဒေါသတကြီးတုံ့ပြန်ပြောဆိုပါတယ်။အဲဒီနောက်သူရဲ့တင်းနစ်ရိုက်တံကိုပြစ်ပေါက်ရိုက်ချိုးတာနဲ့ဒိုင်ကိုဒေါသတကြီးအော်ဟစ်ပြီးသူ့ကိုတောင်းမှန်ခိုင်းတာတွေကြောင့်ဒိုင်ကဒုတိယအကြိမ်ချိုးဖောက်မှုဖြစ်သတ်မှတ်ပါတယ်။အဲဒီနောက်ပြစ်ဒဏ်ပေးတဲ့အနေနဲ့နယ်အိုမီကိုတမတ်အသာပေးပါတယ်။ဆရီနာဝီလျံစာ Grand Slam Champion 23ကြိမ်ဖြစ်ထားမှုပြီးဒီ US Open မှာတော့6ကြိမ် Champion ဖြစ်မှုပါတယ်။ဒီပြိုင်ပွဲမှာနိုင်ရတဲ့နယ်အိုမီအိုဆာကာကစွန့်ငွေအမေရိကန်ဒေါ်လာ 3.8 သန်းရပြီးဆရီနာဝီလျံစကဒေါ်လာ 1.9 သန်းအတည်တည်ရကြပါတယ
်။အီရန်နိုင်ငံမှာအစိုးရဌာနတွေရဲ့ညံဖင်းတဲ့ဝန်ဆောင်မှုအလုံးလက်မဲ့ဖြစ်နေတာတွေနဲ့အာဂရီလိုက်စားမှုတွေကိုစန့်ကျင်တဲ့ဘာဆရာမျိုးကရပောင်းအတော်ကြတဲ့ဆန္ဒပြပွဲအတွင်းလူ12ဦးသေဆုံးခဲ့ရတာကိုအီရတ်ပါလီမန်မှာအရေးပေါ်စီဝေးခေါ်ယူပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အာဘနီကိုနှုတ်ထွက်ပေးဖို့အတွက်အဓိကမဲဆန္ဒနယ်မြေနှစ်ခုကတောင်းဆိုလိုက်ကြပါတယ်။အစိုးရအနေနဲ့ပြည်သူကိုတောင်းပန်ဖို့နဲ့ဝန်ကြီးချုပ်အမြန်ဆုံးနှုတ်ထွက်ပေးဖို့ဆိုင်ရွန်ညွန်ပေါင်းအဖွဲ့အတွင်းမှချုပ်ကပြောပါတယ်။ဘာဆာမျိုးမှာဖြစ်ခဲ့တဲ့မငြိမ်သက်မှုကိုဝင်းကျုပ်အယ်အဘဒီကအတိမတ်ပြုပေမဲ့သူ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့တော့လွတ်တော်မှာကာကွယ်ပြောဆိုသွားပါတယ်။ဘာဆရာမျိုးကဆန္ဒပြမငြိမ်သက်မှုဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုသာဖြစ်တယ်လို့အီရတ်ဝင်းကြီးချုပ်ကပြောပါတယ
်။ဥရုယာတီပြောင်းလဲမှုကိုဒါစီယေချက်ချင်းလှုပ်ဆောင်ဖို့အတွက်ထောက်ခံတယ်ဆိုတာကိုပြတဲ့နိုင်ငံတကာလှုပ်ရှားမှုရဲ့တစ်စီတစ်ပိုင်းအနေနဲ့ပြည်ထောင်နိုင်ငံပါရီမျိုးတော်မှာစနေနေ့ကလူပေါင်း 18,000 ကျော်ချီတက်ကြပါတယ်။အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှာဥရုယာတီပြောင်းလဲမှုပြောင်းလဲမှုဆိုင်ရာညီလာခံမလုပ်ခင်မှာပဲအခုလိုနိုင်ငံတကာလှုပ်ရှားမှုလုပ်နေကြတာပါ။လူအုပ်ကြီးဟာပါရီမျိုးတော်ခမ်းမရှိမှာစုဝေးကြပြီးတဲ့နောက် Place the Republic ရင်းမြစ်ကိုချီတက်ကြတာပါ။ကမ္ဘာကြီးပုံနွေးလာမှုကိုနိုင်ငံရေးအစီအစဉ်ထိပ်ပိုင်းမှာထားဖို့ကိစ္စဟာအများပြည်သူပေါ်မှာမူတည်တယ်လို့ပြောထားတဲ့စာတမ်းတွေကိုကန်ဆောင်ချီတက်ကြပါတယ်။တချို့စာတမ်းတွေမှာတော့ကမ္ဘာကြီးဟာအန်ဒရယ်ကျနေပြီလို့ရေးထားပါတယ်။စက်တင်ဘာလ12ရက်နေ့ကနေ14ရက်နေ့ထိကျင်းပမဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံမတိုင်ခင်ဥရုယာတီကိုရင်ဆိုင်ကြလို့ခေါင်းစဉ်တက်ထားတဲ့ဆန္ဒပြပွဲတွေနဲ့ကမ္ဘာတဝန်တက်ကြွလှူရှားသူတွေကစီအောင်လုံဆော်နေတာပါဥရုယာတီပြောင်းလဲမှုတက်ဖြည့်ရေးဆိုင်ရာ2015ခုနှစ်ပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးတဲ့နောက်ဒီနှစ်ညီလာခံကိုဆန်ဖရန်စစ္စကိုမြို့မှာလုပ်ဖို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကအဆိုပြုထားတာဖြစ်ပါတယ
်အမေရိကန်အရှိဘက်ချန်းဒေသကိုဓာတ်ရိုက်ထိခိုက်စေနိုင်မဲ့ဖလော်ရန့်စ်အမည်ရှိဟာရီကိန်းမုန်တိုင်းအန်ဒီဟာအဆင့်၄ထိတိုးလာနိုင်တယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကပြောပါတယ်လက်ရှိမှာတော့မုန်တိုင်းဟာဘာမြူဒါကျွန်းအရှိတောင်ဘက်မှာရောက်နေပါတယ်။တနင်္ဂနွေဒီကနေ့မှာတော့ပိုပြင်းထန်လာလိမ့်မယ်လို့မျှော်လင့်ရပြီးအင်္ဂါနေ့လောက်မှာဟာရီကိန်းမုန်တိုင်းကြီးအဖြစ်ပြောင်းသွားနိုင်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတောက်ကြနေကစားလို့အရေးပေါ်အခြေအနေကြေညာထားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကူပါကပြောပြီးကန်ယူဒန်တခြားနေထိုင်ကြသူတွေကြိုတင်ပြင်ဆင်မှုတွေလုပ်ဖို့မှာကြားထားပါတယ်။အလားတူကန်ယူဒန်ပြည်နယ်တွေဖြစ်တဲ့ဖလော်ရီဒါနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာလည်းမုန်တိုင်းနဲ့ပတ်သက်လို့အနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။Florence မုန်တိုင်းဟာ hurricane အဖြစ်အင်အားပြင်းထန်လာခဲ့ပေမဲ့ပြီးခဲ့တဲ့အပတ်အတွင်း Atlantic သမုဒ္ဒရာရေပြင်မှာတိုက်ခတ်စဉ်အားပျော့သွားခဲ့ပါတယ်ခင်ဗျာ Direct from Washington,
The Voice of America. The OA.
ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြကြသိနေကိုညောင်ဝဲအောင်လို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာဘက်ကတင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဒေတာတွင်သတင်းတွေကိုတင်ဆက်ပေးပါမယ်။ပါကစ္စတန်နိုင်ငံကိုအကျွေးထောင်ချောက်ထဲကိုရောက်အောင်တွန်းပို့နေတဲ့ဆိုတဲ့ဝေဖန်ပြောဆိုချက်ကိုတရုတ်နိုင်ငံကပေးချလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံသားရေးဝန်ကြီးဝန်ဂီဟာပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမုဒ်ကော်ရရှိနဲ့အစ္စလာမဘတ်မြို့တော်မှာစနေနေ့ကတွေ့ဆုံပြီးတော့တွေ့ဆုံကြပြီးတဲ့နောက်မှာအဲ့ဒီလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အစ္စလာမဘတ်မြို့ကနေအာယာဂူးစ်ပြပို့ထားတဲ့တရင်လွာကိုကုချတော်သိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာမကြုံစဘူးကြီးမားတဲ့ပမာဏနဲ့ဒေါ်လာဘီလျံပေါင်းများစွာရင်းနှီးမြှုပ်နှံထားတာကိုတရုတ်ကကာကွယ်ပြောဆိုတာပါစီးပွားရေးဖွံ့ဖြိုးတိုးတက်မှုအစီအစဉ်ဟာငွေပြတ်နေတဲ့ပါကစ္စတန်နိုင်ငံကိုတရုတ်အကျွေးထောင်ချောက်ထဲရောက်အောင်တွန်းပို့နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုပယ်ချပါတယ်တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီးဘက်လို့ခေါ်တဲ့နိုင်ငံအစီအစဉ်ကြီးဟာအလင်းအမြန်ကောင်းထဲပေါ်နေတဲ့ကမ္ဘာလုံးဆိုင်ရာ Belt and Road BRI အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းမှာ BRI ဟာတရုတ်သမ္မတရှီကျင်းဖင်ရဲ့အထူးစီမံကိန်းဖြစ်ပါတယ်။စီးဘက်စီမံကိန်းအရဒေယုပို့ဆောင်ရေးကွန်ရဲ့စွမ်းအင်စီမံကိန်းတွေ၊ဂွာဒါမာရေနဲ့စေကမ်းတစ်ခုနဲ့အထူးစီးပွားရေးဇုံတို့ကိုတည်ဆောက်အဆင့်မြင့်မှာပါ။ဒီစီမံကိန်းကနေ2030ပြည့်နှစ်အရောက်မှာကုန်ထုတ်လုပ်ငန်းဗဟိုချက်တစ်ခုဖြစ်လာစေဖို့ပါကစ္စတန်ရဲ့စက်မှုလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုမှာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်းစီးဘက်စီမံကိန်းကနေပါကစ္စတန်မှာတရုတ်ရဲ့ယင်းနှိမ့်နှံမှု19ဘီလီယံဒေါ်လာအထိရှိလာတယ်လို့ဝန်ကြီးဝမ်ကပြောပါတယ်။အစောပိုင်းကစတင်ထားတဲ့စီမံကိန်း22ခုကိုအပြီးသတ်ထားပြီးဒါမှမဟုတ်အပြီးသတ်နေပြီလို့ဆိုပါတယ်။စီမံကိန်း18ခုအတွက်တရုတ်ရဲ့ဓာတ်ရိုက်ယင်းနှိမ့်နှံမှုဒါမှမဟုတ်တရုတ်ရဲ့ငွေကြေးအကူအညီနဲ့လှုပ်ဆောင်ခဲ့တာလို့ဝန်ကြီးဝမ်ကရှင်းပြပါတယ်။ဒါ့အပြင်စီပက်စီမံကိန်းတွေရဲ့ပွင့်လင်းမြင်သာမှုအပိုင်းအပေါ်စိုးရိမ်မှုတွေရှိနေတာကိုလည်းပယ်ချပါတယ်။
Only 4 have been using concessional loans from the Chinese society. Therefore, to be short, the
CBA အစီအစဉ်ကြောင့်ပါကစ္စတန်ဘောအကျွေးဝင်မပြည့်စုံဘူးအတွက်စီမံကိန်း၄ခုအကြမ်းဖျင်းအဖြစ်ဒေါ်လာ6ဘီလီယံကိုပဲအတိုးနှုန်းသက်တာတဲ့ချင်းငွေနဲ့အကောင့်ထဲပေါနေတာပါ။ဒီစီမံကိန်းတွေပြီးဆုံးလို့လက်ပတ်ပြီးဆိုရင်ကြီးမားတဲ့စီးပွားရေးအကျိုးမြတ်တွေရလာမှာဖြစ်ပြီးပါကစ္စတန်စီးပွားရေးမှာတိတ်ကိုအကျိုးရှိလာမှာဖြစ်ပါတယ်လို့ဝန်ကြီးဝမ်ကြီးကပြောတာကိုဘာသာပြန်မျိုးသမီးကပြောပြသွားတာပါ။ပါကစ္စတန်ရဲ့ပြည်ပကျွေးမီ48ရာခိုင်နှုန်းဟာနိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB တို့စီကနေယူထားတာဖြစ်တယ်လို့ဝန်ကြီးဝမ်ကပြောပါတယ်။တရုတ်အကျွေးတွေကိုပြန်ဆက်ဖို့တသက်အတွက် IMF စီကနေချေးငွေအသစ်တစ်ခုယူဖို့ပါကစ္စတန်ကစီစဉ်နေတယ်ဆိုပြီးအမေရိကန်ကဝေဖန်တာကိုတုံ့ပြန်ပုံရတဲ့အနေနဲ့ဝန်ကြီးဝမ်ကအဲ့ဒီလိုအသေးစိတ်အခြေအနေတွေကိုပြောသွားတာပါ။အမေရိကန်ရဲ့ဆူဆွဲချက်ကိုပါကစ္စတန်ရောတရုတ်ကပါအခြေအမြစ်မရှိဘူးဆိုပြီးညင်ထားပါတယ်။ပါကစ္စတန်ရဲ့ပြည်ပကျွေးမီဒေါ်လာ69ဘီလီယံမှာတရုတ်အကျွေးကစီးဘက်ချေးငွေဒေါ်လာ6ဘီလီယံအပါအဝင် 8.4 ဘီလီယံလောက်ရှိတယ်ဆိုတာဗနာယေးဝန်ကြီးအာဆတ်ဦးမာဒီလအစောပိုင်းကလွှတ်တော်ကိုတင်ပြတဲ့စာရင်းတွေမှာတွေ့ရပါတယ်။စီးဘက်ချေးငွေကိုစီမံကိန်းတွေပြီးတဲ့အထိအတိုးနှုန်း200ခန့်နှုန်းပေးရတယ်လို့ပါကစ္စတန်ရဲ့တရုတ်တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်အရောက်မှာစုစုပေါင်းအတူကဒေါ်လာ1ဘီလီယံလောက်ရှိမယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုပါကစ္စတန်ကိုသွားပြီးနိုင်ငံဆက်ဆံရေးပြန်ကောင်းလာဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်အီမရန်ခန်းနဲ့ပထမဆုံးအကြိမ်တရားဝင်တွေ့ဆုံဆွေးနွေးပြီးရက်ပိုင်းအတွင်းမှာပဲဝန်ကြီးဝမ်ပါကစ္စတန်ကိုသွားတာပါ။အမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးရိုးရွင်းကြဆင်းနေချိန်မှာပဲတရုတ်နဲ့စီးပွားရေးစီရေးဆက်ဆံမှုတွေကပိုပြီးနှဆိုင်လာနေတာပါ။ပါကစ္စတန်ဟာအိန်းနီးချင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဝါဒီတွေကိုသူ့နိုင်ငံထဲမှာလက်ခံထားတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးကတင်းမာနေတာပါ။အဲ့ဒီဆွဆွဲချက်တွေကိုပါကစ္စတန်တာဝန်ရှိသူတွေကတော့အစဉ်တစိုက်ငြင်းဆိုနေပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံဟာတရုတ်ရဲ့အကျွေးထောင်ချောက်ထဲမှာရောက်နေနေဆိုတာမဟုတ်တဲ့အကြောင်းတရုတ်ရဲ့ငြင်းဆိုချက်နဲ့ပတ်သက်ပြီးတော့ကိုကြောကြောသိန်းပြောပြသွားတာဖြစ်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ဆက်ပါမယ်။ထိုင်းမြန်မာနယ်စပ်တောင်ဖာဖွန်ခရိုင်တွင်းမှာမူရစ်ဂိုင်းဝင်တယောက်ကိုစစ်တိုက်ဖမ်းဆီးနေရမှာကာလတန်ဖိုးဘန်းငွေတန်90ဘူးတန်ဖိုးရှိတဲ့မူရစ်ဆေးတွေနဲ့အတူမြန်မာနိုင်ငံသားမူရစ်ဆေးဝါးရောင်းဝယ်တဲဆောင်သူတို့ကိုလည်းဖ ဖမ်းမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကစက်တင်ဘာလ9ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီအကြောင်းသေးစိတ်ကိုမအေးအေးမှာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းလူမျိုးတွေနဲ့မြန်မာနိုင်ငံသားတွေပါဝင်ပတ်သက်နေတဲ့မူရစ်ခိုင်းဝင်၈ဦးကိုတပ်တေကန်စိတ်ကြွစီးသည် ICE လို့ခေါ်တဲ့မူရစ်စေဝါ46ကီလိုနဲ့အတူဖမ်းမိတာကြောင့်စံခရဗူရီမျိုးနဲ့အမှတ်ခွင့်ဒေသရဲဌာနရဲ့ရဲမှူးကြီးကတိဖုံးကဥဆောင်ပြီးစက်တင်ဘာလ9ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ရဲမှူးကြီးကတိဖုံးရှင်းလင်းသွားခဲ့တာကတော့ပြီးခဲ့တဲ့တစ်ပတ်အတွင်းမှာထိုင်းမြန်မာနယ်စပ်ခရိုင်တစ်ခုဖြစ်တဲ့ကန်ချနာဘူရီပြည်နယ်ထောင်ဖာဖုံးခရိုင်အတွင်းမှာထိုင်းနိုင်ငံသားတွေကို ICE လို့ခေါ်တဲ့မူရစ်စေဝါ15ကီလိုနဲ့စတင်ဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်ဆက်နေသူအလုံးကိုတစ်ပတ်အတွင်းဖမ်းဆီးနိုင်ခဲ့တဲ့အကြောင်းပြောဆိုသွားတာပါဖမ်းခံရသူ10ဦးထဲမှာထောင်ဖာဖုံးခရိုင်အတွင်းကိုစိတ်ကြွဆေးပြား9000တယ်ဆောင်ပြီးကားမောင်းလာခဲ့တဲ့မြန်မာနိုင်ငံသားအသက်22နှစ်အရွယ်လူငယ်တဦးလဲပါဝင်တယ်လို့သူကဆိုပါတယ်။ထိုင်းရဲတပ်ဖွဲ့ဝင်တွေရဲ့ထုတ်ပေါ်ပြောဆိုချက်အရအခုယူလာတဲ့စိတ်ကြွဆေးတွေကိုမြန်မာနိုင်ငံအတွင်းပိုင်းကနေတဲဆောင်လာတာဖြစ်တယ်ဆိုပြီးမြန်မာနိုင်ငံသားကထွက်ဆိုတယ်လို့ဆိုပါတယ်။အခုဖမ်းမိခဲ့တဲ့မူရစ်ဆေးဝါးတွေဟာကာလတန်ဖိုးဗန့်ငွေတန်ပေါင်း90ကျော်တန်ဖိုးရှိပြီးဖမ်းဆီးခံရတဲ့မူရစ်တရခန်တွေပိုင်ဆိုင်တဲ့ကား6စီးရွှေတဲ့ပစ္စည်းများဘန်စရင်ခုနှစ်ခုမှာအပ်ထားတဲ့ငွေတွေစုစုပေါင်းဘန်ငွေ9သန်း6သိန်းကျော်ကိုလည်းနိုင်ငံတော်ပိုင်အဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။အခုဆိုရင်ထိုင်းနိုင်ငံမြောက်ပိုင်းလမ်းတွေမှာမူရစ်ဆေးဝါးတွေကိုပိုက်ဆိုင်တိုက်ဖမ်းဆီးမှုတွေလုပ်နေတာကြောင့်ထိုင်းတောင်ပိုင်းကန်ချနာဘူရီလမ်းနဲ့ထိုင်းလာအိုနယ်စပ်လမ်းတွေကနေမူရစ်ဆေးဝါးတွေဝင်လာနေတယ်လို့လည်းထိုင်းအာဏာပိုင်တွေကဆိုပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်ကနေလာနေတဲ့စိတ်ကြွဆေးအလုံးကြီးပေါင်းတန်း150ကျော်ကို2018ခုနှစ်ထဲမှာပဲထိုင်းအနာပိုင်တွေကဖမ်းဆီးနိုင်ခဲ့ပြီးတဲ့နောက်မူရစ်ဆေးဝါးနဲ့ဆက်နွယ်ပြီးငွေကြေးခွာချသူတွေပါဝင်မူရစ်ဆေးဝါးခိုင်းဝင်တွေမူရစ်ဆေးဝါးသဲဆောင်ပေးသူတွေရောင်းဝယ်နေသူတွေကိုလည်းဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်
မျိုးသမီးအများစုဟာသူတို့ကြုံတွေ့နေရတဲ့ပြဿနာကိုသူတို့နဲ့အရင်အနည်းဆုံးအမျိုးနဲ့မိတ်ဆွေကိုအရင်ဆုံးအသိပေးလို့ရှိပါတယ်။ဒီအစ်စ်မှာမဖြေရှင်းနိုင်တဲ့အခါမှာယမီယပဘာသာရေးခေါင်းဆောင်အယတာအသင်းအဖွဲ့နဲ့ရက်ွက်အုပ်ချုပ်ရေးမှူးယုံစရာရီစီကိုတွားပါတယ်။အဲ့ဒီအစ်စ်တွေမှာဖြေရှင်းလို့မရတော့တဲ့အခါမှာမြို့နယ်အာဏာပိုင်အစ်စ်ကိုရောက်သွားပါတယ်။ဒါပေမဲ့ဒီအစ်စ်ကိုမရောက်တဲ့အမှုကများပါတယ်။ရက်ကနေကြေးအောင်အုပ်ချုပ်ရေးမှုယုံကူအမျိုးသမီးတွေအသုံးများပေမဲ့မိမိတို့ယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းကိုလည်းအားကိုးလို့ရှိပါတယ်။ဒါကြောင့်လက်ရှိပြဿနာကိုဖြေရှင်းဖို့မကြိုးစားဘဲဘဝဟောင်းကအကုသို့ကြောင့်အခုလိုဒုက္ခဖြစ်ရတာလို့အကြောင်းပြပြီးသီခန္ဓာမျိုးလည်းရှိပါတယ်။ခရိယံဘာသာဝင်ကတော့ခွင့်လွတ်ခြင်းသီခန္ဓာစတဲ့ဘာသာရေးရာသဘောတရားနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးစားကြတဲ့အကြောင်း Justice Based အဖွဲ့ရဲ့သူတေသနာစာရမှာဖော်ပြထားပါတယ်အထူးသဖြင့်အိမ်တွင်းအကြမ်းဖက်မှုတွေမှာဖြေရှင်းလို့မရတဲ့အခါယခင်ကမိမိဘဝပြုခဲ့တဲ့မကောင်းမှုအကျိုးကိုခံစားရတယ်လို့ယူဆပါတယ်အစိုးရဌာနကိုမယုံမကြည်ဖြစ်လာတဲ့အတွက်ဘာသာတရားကိုအားကိုးကြတာဖြစ်ပါတယ
်ကချင်ပြည်နယ်မှာဆိုရင်ဒလိထုံနှံအစင်လာရပြဿနာဖြေရှင်းတာကိုရောပုံမှန်ဥပဒေလမ်းကြောင်းအရဖြေရှင်းတာကိုပါလက်မခံနိုင်တဲ့အမျိုးသမီးတွေရှိပါတယ်ငွေကုန်လူပန်းဖြစ်တဲ့ပြဿနာဖြေရှင်းဤကိုလက်မခံဘဲဖျားသခင်အလိုတော်အတိုင်းဖြစ်ချင်တာဖြစ်ပါစေလို့ဆုတောင်းကြတယ်လို့ကချင်ခရိယံအမျိုးသမီးတဦးကဆိုပါတယ်ချင်းလူအဖွဲ့အစည်းမှလည်းခရိယံအမျိုးသမီးတွေဟာတရားရုံးကိုမသွားတော့ဘဲဘာသာရေးအရာဓာတ်ရိုက်တွေ့ဆုံပြီးစိစက်ဆွေးနွေးပြဿနာဖြေရှင်းတဲ့ဤကိုတုံးကြပါတယ်ပြဿနာရှိတဲ့အမျိုးသမီးဟာဖျားရှိခိုးကြောင်းကိုအရင်သွားပြီးဓမ္မဆရာကိုတင်ပြပါတယ်ဓမ္မဆရာဟာဖះစာကိုကိုးကားပြီးပြဿနာဖြေရှင်းဖို့ကြိုးစားပါတယ်။ဖះရှိခိုးเจ้าမှာဖြေရှင်းလို့မရတော့မှရက်ွက်အုပ်ချုပ်ရေးမှုယုံကိုတွားကြတာဖြစ်ပါတယ
်။ဒါကြောင့်မို့ခရိယံအဖွဲ့အစည်းမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းမှာပါဝင်ဖို့လိုအပ်နေပြီလို့ချင်းအမျိုးသမီးတဦးကမြင်ပါတယ်။ဝန်ထမ်းလောကမှာအမျိုးသမီးကိုကွဲခြားဆက်ဆံတာရှိတယ်လို့ခရိယံအဖွဲ့အစည်းမှာလည်းရှိတယ်လို့ဆိုပါတယ်။ကျင်းလူဝဲစီမှာအမျိုးသမီးရဲ့အာသာချက်ကိုအတိအမှတ်မပြုဘူးလို့သူကယူဆပါတယ်။ ပက်ဆုံကလေလာသုံးသပြီးပြဿနာကိုချင်းကပ်တဲ့အမျိုးသမီးဟာစိတ်ဆက်ဆွေးနွေးတဲ့စွမ်းရည်ဖြစ်သူရှိပါတယ်။ဒါပေမဲ့ဒီအချက်ကိုဖျားရှက်ကိုကြောင်းကရောချင်းလူအဖွဲ့စည်းကရောအသိအမှတ်မပြုကြဘူးလို့ဆိုပါတယ်။ဒါကြောင့်မို့ချင်းနိုင်ငံရေးလောကနဲ့ချင်းခရိယံအဖွဲ့စည်းတွေမှာထင်ရှားတဲ့အမျိုးသမီးတယောက်မှမရှိတာဖြစ်ပါတယ်တဲ့
။ခရိယံအမျိုးသမီးတွေဟာပြဿနာအကျတဲနဲ့ရင်ဆိုင်ရပြီးဆိုရင်ဓမ္မဆရာစီရင်ဖွင့်လေးရှိပါတယ်။ဒါပေမဲ့ဓမ္မဆရာဟာအမျိုးသားတွေဖြစ်နေတာမို့အမျိုးသမီးကိစ္စကိုနားမလည်ကြတာများပါတယ်။ဒါကြောင့်ခရိယံဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းကပါဝင်ဖို့လိုအပ်နေပြီလို့ကချင်နဲ့ရန်ကုန်ခရိယံအချို့ကယူဆပါတယ်။အမျိုးသမီးဓမ္မဆရာမရှိရင်အမျိုးသမီးပြဿနာကိုဖြေရှင်းရတာပိုပြီးထိရောက်လိမ့်မယ်လို့ယုံကြည်ကြပါတယ်။ဆရာနာရှင်ခေ2003ခုနှစ်မှာတည်ထောင်တဲ့မြမအမျိုးသမီးရေးရအဖွဲ့ချုပ်ဆိုတာရှိပေမဲ့အယုံကြည်ရှိသူနည်းတာကြောင့်2016ခုနှစ်မှာပြန်လည်ဖွဲ့စည်းခဲ့ပါတယ်။မတည်မှုဖြစ်ရင်ဓမ္မဆရာရက်ွက်အုပ်ချုပ်ရေးမှူးအမျိုးသမီးအသင်းအဖွဲ့ဆရာဝန်ရှေ့နေတရားရုံးစသဖြင့်အဆင့်ဆင့်သွားရတာကာယကံရှင်အဖို့ဒုက္ခရောက်လွန်းတဲ့အတွက်အောက်ခြေမှာစေဆက်ဆွေးနွေးဖြေရှင်းကြတာဖြစ်ပါတယ်
။မြမတရားစီရင်ရေးစနစ်ဟာငွေကုန်ကြေးကြများပြီးအချိန်ကျန်ကြာလွန်ပါတယ်။မြမစကားမတတ်တဲ့တိုင်းရင်းသားတိုင်းရင်းသူတွေအတွက်မတည်တော်တဲ့နေရာဖြစ်ပါလေ။သက်ဆိုင်ရာအာဏာပိုင်တွေအဂတိလိုက်စားပြီးမတရားလုပ်မှာကိုအမြဲတမ်းစိုးရင်ကြောက်လာနေရတဲ့စနစ်ဖြစ်ပါလေ။ဒါကြောင့်အမျိုးသမီးတွေအမှုဖြစ်ပြီးဆိုရင်တရားဥပဒေကြောင်းအရာလုံနေမဲ့အစားဓလေ့ထုံးစံလုံနည်းလုံထုံးအရာစစ်စစ်ဖြေရှင်းကြဖို့မြချင်းသားမော်လမြိုင်နဲ့ရန်ကုန်ကရှေ့နေတွေကအကြံပေးကြပါလေ။မသိမှုဟာရောရေးပေးလိုက်ရုံနဲ့ညှိကုံးချုပ်သွားတာမဟုတ်ပါဘူး။အမျိုးသမီးကိုနှိမ်ပြီးဆက်ဆံတဲ့ဓလေ့ကြောင့်ခရီးကားရှင်အမျိုးသမီးဟာနာမည်ပြတ်သွားပြီးအတင်းအပြင်းအပြောခံရတဲ့ဘဝကိုရောက်သွားပါတယ်။ရော်ကြီးပေးတဲ့အမျိုးသားဟာမတိမ်မှုကလွံ့မြောက်သွားပြီးမြင့်အမျိုးသမီးကတော့မကောင်းတဲ့အကျိုးဆက်ကိုဆက်လက်ရင်ဆိုင်နေရပါတယ်။ဒီအချိန်မှာဘာသာရေးသဘောတရားနဲ့သာစိတ်ဖြေရမလို့ဖြစ်နေပါတယ်။မတိမ်မှုဖြစ်ပြီးဆိုရင်ကျွလွန်သူကိုအပြစ်တင်လို့မရှိပဲကျွလွန်ခံရသူရဲ့ဝတ်စားဆင်ရင်မှုကြောင့်ဆိုတဲ့လွဲမာတဲ့အယူအဆကြောင့်အမျိုးသမီးဘက်ကပိုပြီးနစ်နာရတာကိုဒေါက်တာမေဝင်းမြင့်ကမေးလာကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးတော့ပါတယ်ခင်ဗျာ
။ဒါကတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာပါ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြပါခင်ဗျာ။
ဒီနေ့မှာ English Breaking Saiganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချုပ်ကိုကျင်ပြပေးမှာမို့ပထမဦးဆုံးကျင်ပြပေးမယ် idiom အသုံးကတော့
the last hurrah
ဖြစ်ပါတယ်စာလုံးပေါင်းက the last the last ကနောက်ဆုံး hurrah hurrah ကလက်ခုပ်တီး over ပေးတာ hurrah ဆိုပြီးနှုတ်ကနေအားပေးချီးကျူးဂုဏ်ပြုတာဖြစ်ပြီးစကားဖြင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နောက်ဆုံးအောပါဖြစ်ပါတယ် idiom ဆိုတဲ့တဲ့ဝိုင်းဒီပဲကတော့အမှုပညာရှင်တူဖြစ်ရင်ပြိတ္တကူကိုသူ့ရဲ့နောက်ဆုံးနှုတ်ဆက်ဖျော်ဖြေမှုကိုတင်ဆက်လိုက်တာပဲဖြစ်ပါတယ်ဒီလိုတင်ဆက်လိုက်ရမှာပြိတ္တရဲ့နှုတ်ဆက်အောပါကိုသူ့အနေနဲ့နောက်ဆုံးကြားရမှာဖြစ်ပါတယ်ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်ဆိုရင်လည်းသူရာထူးမထွက်ပြီးနောက်ဆုံးနှုတ်ဆက်မိကုံးပြောကြားမှုသမန်လူတူဆိုရင်လည်းတခုခုမှအကြာကြီးလှုပ်ဆောင်ခဲ့ပြီးတဲ့နောက်ဆုံးအနားမယူခင်တခုခုလက်စွမ်းပြလိုက်တာကိုဆလိုတာဖြစ်ပါတယ်ဒီတော့ဩဂုတ်လ25ရက်နေ့ကအသက်82နှစ်အရွယ်မှာဦးနှောက်ကင်ဆာနဲ့ကွယ်လွန်သွားတဲ့ဗီယက်နမ်စစ်ပြန်တရားကောင်းတဲ့ဖြစ်အရီဇိုးနားပြည်နယ်ရဲ့အထင်ကြီးအထက်လွှတ်တော်မှလည်းဖြစ်တဲ့ဂျွန်ကင်မကင်းတို့နိုင်ငံကနှုတ်ဆက်တဲ့အမှတ်ရဂုဏ်ပြုဆုတောင်းပွဲကျင်းပခဲ့ရမှာစက်တင်ဘာလ1ရက်နေ့ကတော့ဝါရှင်တန် DC မြို့တော်ရှိ National Cathedral ဖျားရှိခိုးကျောင်းမှာသမ္မတဟောင်းတွေဖြစ်ကြတဲ့ George W. Bush နဲ့ Barack Obama တို့ပါဝင်အထင်ကြီးပုဂ္ဂိုလ်တွေကဂျွန်မကင်းအသက်ရှင်သန်စဉ်ကနိုင်ငံတွေပေးဆပ်မှုတွေသူ့ရဲ့တိတ်ခါသမာဓိပြည့်ဝမှုတွေအကြောင်းအမှတ်တရချီးကျူးဂုဏ်ပြုပြောကြားခဲ့တဲ့အတွက်ကြောင့် The Washington Post သတင်းစာကြီးက The Last Hurrah for All That's Lost ရဲ့ဆုံးရှုံးရတဲ့မှန်မြအတွက်နောက်ဆုံးကာရဝပြုချီးကျူးမှုဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary was happy to complete the project as a last hurrah before she retired
from her job.
Mary ga tu lo kan ni na myu mi naw song swan saung mu a phi di siman gain go pi myaw aw lo nai de twa jaw win ta mi de lo dei be ya ba de u ma aw naw ta khaw le la chi cha ya aw ma.
Mary was happy to complete the project as a last hurrah before she retired from her job.
Ku sele chi pya be me idiom a thong ga ro
on the edge.
Phi ba de salon paung ga on on ga a paw ma the edge the edge ga a swon phit pi sexual community dai yai de be ga ro a swon paw ma yauk ni da phit ba de a swon na yauk ni de so yin အောက်ကိုပြုတ်ချနိုင်မှုအန်ဒီရဲ့ရှိတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ EDM ဆိုတဲ့ device တွေပဲကအန်ဒီရဲ့ရင်ဆိုင်ရပွဲရှိတဲ့အတွက်ကြောင့်စိတ်ထဲမှာတထင့်တင့်နဲ့ဘယ်တော့ဖြစ်မလဲဘယ်တော့ဖြစ်မလဲဆိုပြီးအမြဲစိုးရိမ်ရတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ
်ဒီအုံကိုသမရဟောင်းရစ်ချတ်နစ်ဆန်ပြုတ်ချစည်းခဲ့တဲ့ Watergate အရှုတော်ဘူးအကြောင်းရေးသားခဲ့တယ် The Washington Post သတင်းစာ Editor Bob Woodward ကခုတခါအင်ဗျူတော်မှာသမရ Donald Trump ဘယ်လိုအခြေအနေတွေကတောင်ကနေဖြစ်နေတယ်ဆိုတာကိုအမေရိကန်အစိုးရအရာရှိဟောင်းတွေနဲ့တွေ့ဆုံပြီး fear ဆိုတဲ့ခေါင်းစဉ်နဲ့ရေးသားခဲ့တဲ့စာအုပ်မကြာမီထွက်တော်မှာဖြစ်တဲ့အကြောင်း The Washington Post သတင်းစာကြီးက On the Edge in Trump's West Wing Trump ရဲ့အင်ဗျူရောအနောက်ဖက်ခြမ်းမှာစိုးရိမ်စိတ်တွေဖြစ်နေပြီဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ
်ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ After the school shooting last month We were all living on the edge in our town.
ပြည်ကလေးကအကြောင်းမှာသနတ်ဖြစ်ခတ်မှုဖြစ်ပွားခဲ့ခြင်းပြီးကျွန်တော်တို့မျိုးမှာအားလုံးစိုးရိမ်စိတ်နဲ့နေကြရတယ်လို့ဒီပေရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ After the school shooting last month, we were all living on the edge in our town.
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
Raise a red flag.
ဖြစ်ပါတယ်စာလုံးပေါင်းက RAISE race ကအပေါ်ကိုမြင့်တင်တာ A ရတခု RED red အနီရောင် FLAG flag
a red flag ကအနီရောင်အလံဖြစ်ပြီးစက်စုခွေတရက်ဒီဘဲကအနီရောင်အလံကိုအပေါ်ကိုမြင့်တင်တာဖြစ်ပါတယ
်အနီရောင်အလံဟာအန်ဒီယေဂိုရည်ညွှန်းသတိပေးတာဖြစ်ပါတယ်ဒါကြောင့် EDM ဆိုတဲ့ device ဒီဘဲကတော့နေ့စဉ်ဘဝမှာတခုခုနဲ့ပတ်သက်လို့လူတစ်ဦးကိုအန်ဒီယေရှိတဲ့ထိခိုက်နိုင်ပွဲရှိတယ်ဆိုတာကိုသတိပေးဖို့ကြိုတင်ထောက်ပြတဲ့အသိပေးချက်ပဲဖြစ်ပါတယ်
။ဒီအသံကိုကမ္ဘာငွေကြေးစည်းကွက်မှာအထူးသဖြင့်တူရကီနဲ့အာဂျင်တီးနားနိုင်ငံတို့ရဲ့ငွေတန်ဖိုးထိုးချခဲ့ပြီးကမ္ဘာနိုင်ငံကြီးတချို့တွေမှလည်းကျွေးမီတွေထူပြောနေတဲ့အတွက်ကြောင့်ဒါဟာစီးပွားရေးကတ်ဆိုက်တော့မဲ့အန်ဒီယဲဖြစ်တယ်လို့ကြိုတင်သတိပေးချက်တွေဖြစ်တယ်ဆိုပြီး Washington Post သတင်းစာကြီးကပဲ Global debt raises red flags ရဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။
ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ His behavior raised a red flag that he was not the right person for the job.
သူရဲ့ပြုမူကသူဟာဒီအလုပ်တွေတင့်တော်တဲ့လူမဟုတ်ဘူးဆိုတာကိုသတိပေးရရောက်တယ်လို့ဒီပေရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ His behavior raised a red flag that he was not the right person for the job.
ဒီဇင်ဘာတင်ပြခဲ့တဲ့ EDM အသုံးတွေကတော့
The last hurrah on the edge raise a red flag
တို့ဖြစ်ကြပါလေ။နောက်ဒီဇင်ဘာခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတင်းငွေနေနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါနန်းနန်းခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VOA American တန်ခါနေ2018ခုနှစ်စက်တင်ဘာလ9ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကီလိုဟတ်စ်1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာဆိုရင်တော့မနေ့စနေညတုန်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးပါမယ်။ကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေလံအစီအစဉ်မှာတော့ရိုက်တာသတင်းတောက်တွေအမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးအကြောင်းဆွေးနွေးတော့မှာဖြစ်ပါတယ်ဒီသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကိုတရားရုံးကထောင်ဒဏ်တွေပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်မှာစိုးရိမ်တဲ့တန်တွေဝေဖန်တဲ့တန်တွေလည်းပြင်းပြင်းပြပနဲ့အကြီးအကျယ်ထွက်ခဲ့ပါတယ်ဆိုတော့ဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချိုးဖောက်မှုဆွဆွဲခြင်းနဲ့သတင်းတောက်တွေကိုထောင်ချလိုက်တာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမှုကောင်းနာကောင်းတရက်ဖြစ်ခဲ့သလားဒါမှမဟုတ်လေဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်မှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်ဖြစ်ခဲ့သလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဒီပင်နယ်ဆွေးနွေးပွဲအတွက်ကိုလူခွင့်ရရှိနေတူဖြစ်တဲ့ဦးသိန်းတန်းဦးနောက်မြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်တို့ဖိတ်ကြားထားပါတယ်နှစ်ဦးစလုံးနဲ့လေလံမှမှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးတက်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံတကာအာရုံစိုက်ခံရတဲ့အမှုမှာအခုတရားရုံးဝယ်စီရင်ချက်ဟာဒီမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာတကယ်ပဲစံနမူနာကောင်းတစ်ခုဖြစ်ခဲ့တယ်လို့ဆိုနိုင်သလားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလားဆိုတော့ဆရာဦးသိန်းတန်းဦးအရင်တုံးတက်ပေးပါလားခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်အမြင်ပြောရရင်တော့စံနမူနာကောင်းလည်းမဟုတ်ဘူးနောက်ပြန်ဆုတ်သွားတယ်လည်းမဟုတ်ဘူးဒါတော့ရိုးလို့ထင်တယ်ဟောကျွန်တော်တို့မြန်မာနိုင်ငံတရားစီရင်ရေးတပိုင်းမှာအထူးသဖြင့်ဒုတိယဆရာနာရှင်ခေတ်1988စလာတဲ့အချိန်နောက်ပိုင်းမှာတရားစီရင်ရေးပြည်ထောင်စုကတရားလိုလုပ်လာတဲ့အခါတိုင်းဘယ်တော့မှကျွန်တော်တို့တရားမျှတမှုနဲ့ဥပဒေနဲ့ညီတော့မှမဖြစ်ဘူး။ဆိုတော့အဲ့ဒါတော့မို့ဒီမှုမှလည်းကျွန်တော်ဖြစ်နေကြပဲ။ဒါဟိုစာနမူနာခေါင်းကတော့မဟုတ်ဘူးပေါ့ဗျာ။ဟောစာနမူနာဇိုးလို့လည်းမပြောနိုင်ပါဘူး။ဒါနောက်ဆုံးတာမဟုတ်ပါဘူး။ဒါဖြစ်ရဖြစ်စင်ပါပဲ။အဲပြည်ထောင်စုကတရားလိုလုပ်ပြီးတော့တရားစိုးတဲ့အမှုတွေတိုင်းမှာဘယ်တော့မှတရားမျှတမှုမရဘဲနဲ့တရားဥပဒေနဲ့အညီဘယ်တော့မှဖြစ်လိမ့်မရှိပါဘူး။ကျွန်တော်အဲ့လိုပဲမှတ်ချက်ပြည့်ချင်ပါတယ်။
ဟုတ်ကဲ့ဆရာဦးသိန်းတန်းကျေးဇူးပါကိုမြင့်ကျော်ရဲ့သဘောထားအမြတ်ကိုမြင့်ကျော်ရဲ့အခုဒီစင်ချက်ကတကယ်တရားရေးစနစ်မှာစံနမူနာကောင်းတစ်ခုဖြစ်ခဲ့လားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလို့ပြောနိုင်လားဘယ်လိုများသုံးသပ်ချင်လဲခင်ဗျအ
င်းတရားစင်ရေးစနစ်မှာတော့စံနမူနာကောင်းမဖြစ်တာတော့အားလုံးသိပါလေကျွန်တော်တို့သိတယ်လို့ဟိုလူတော်များများလည်းသိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့ဒီလူရဲမှုမိုးရံနိုင်ကတကယ်ဖြစ်တဲ့အဖြစ်အပျက်ကိုသူကပေါ်ထုတ်ဖွင့်ကြသူ့ကိုယ်သူသတိပြီးပေါ်ထုတ်ဖွင့်ရတဲ့အချိန်မှာတရားပြင်ရေးစနစ်ကဟိုနောက်ယုံရေးခုမှမယုံကြည်ရတဲ့တွေဖြစ်ပေချောင်းလိုက်တဲ့အချိန်တစ်ခုလေးပဲကျွန်တော်ညှော်လင့်ရဲ့ဟိုပေါ်ထပ်ထူတယ်။ကျန်တဲ့တစ်ချောင်းလုံးတော့ကျွန်တော်မညှော်လင့်တော့တရားပြင်ရေးကဟိုပြည်ထောင်ရေးအောက်မှာရှိနေတဲ့ဟိုဘယ်လိုခေါ်လဲဖွဲ့စည်းပုံအမှားကြီးအတိုင်းပဲတရားပြင်ရေးကပြည်ထောင်ရေးဩဇာလွှမ်းမိုးခံရမယ်ဆိုတာကျွန်တော်ညှော်လင့်လာပြီးသား။ဒါပေမဲ့အဲ့ဒီရဲမှုမှုရနိုင်ရဲ့တက်ပြထွက်ဆိုချက်ကိုဟိုပေးချလိုက်တယ်ဆိုတော့တစ်ချိန်လေးပဲညှော်လင့်ရနေနေဖြစ်ခဲ့တယ်ဒါပေမဲ့အဲ့နောက်ပိုင်းမှာကျွန်တော်တို့မညှော်လင့်တော့ဘူးဆိုတော့တရားပြင်ရင်ကဘယောကဩဇာလွှမ်းမိုးခံရတယ်ဆိုတာကျွန်တော်သိကြပြီဒါတို့တော့ဟိုဘလောက်ပြည်တန်ကြမယ်ဆိုဘလို့ပြည်တန်ကြမယ်ဘလို့ရေးမယ်ဆိုတော့ကျွန်တော်ဟိုမသိအသေးစိတ်အဲ့လောက်ကြည့်တော့ကိုမသိဘူးပေါ့ဒါပေမဲ့ဘာဖြစ်လာမယ့်ရက်လက်ကညှော်လင့်တာပြီးသားလို့ပဲကျွန်တော်တို့ပြောကြပါ
โอเคโอ้ตะคุชิราบ่เลยที่อานาบานี่เบ็ดก็တော့ဒီทุพิญဒီอยัตถาสู้อ่ะไปอ่ะတော့သူပြောထားတာရှိပါတယ်သူတို့อုတ်ฉุยเนี่ยเตียซีเนี่ยกินလို့တယ်ဒါကြောင့်ဟိုဟိုเตียเอလို့งานนี่ก็เลยသူတို့ဝင်မစွတ်ဘူးဆိုပြီးတော့သူတို့ပြောထားတာမျိုးကြီးလည်းရှိပါတယ်ဆိုတော့ဒီကိစ္စမှာဟိုပေါ့လေဟိုอုတ်ฉุยဘိုင်းเนี่ยเตียยีဘိုင်းเนี่ยก็တော့ဟိုဆက်ဆက်မှုမရှိဘူးဆိုပေမဲ့လည်းဒါလို့ဆော့ဆော့ဆရာဦးတင်းတန်းဦးလည်းထောက်ပြသွားတယ်ကွန်မြူနတီလည်းထောက်ပြသွားတယ်တကယ်တော့တစုံတရာလွတ်လပ်မှုမရှိဘူးဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုတော့အခုဒီစီရင်ချက်မှာရောဆရာဦးတင်းတန်းဦးဟိုဘယ်လိုပြောမလဲအုတ်ချွေရေးဘက်မပါဘူးဆိုပေမဲ့ဆော့ဆော့ဆရာဦးတင်းတန်းဦးပြောလို့ပေါ့လေဟိုအာနာပိုင်းဘက်ကတစုံတရာဟိုလွှမ်းမိုးမှုတွေရှိတယ်ဆိုတော့ဘယ်လိုပိုင်းနေမှာလွှမ်းမိုးတယ်လို့ဟိုပြောလို့ရနိုင်မလဲဆရာ
ကျွန်တော်ကတော့တရားရုံးကဂရိ၄ပါးမှာဘရာဂရိပေါ့ဗျာကြောက်နေရတာပေါ့နော်ဟိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေပေါ်လာတဲ့တရားစီရင်စနစ်ပဲဒါ2010ခုနှစ်တရားစီရင်စနစ်ဆိုတော့အဲ့ဒီအခြေခံပေါ်မှာတည်ဆောက်ထားတဲ့တရားရုံး 2008ဖွဲ့စည်းပုံချီအောင်ဆိုတော့ဆရာနာရှင်ကြီးရဲ့အကျိုးစီးပွားတွေရေးထားတဲ့ဖွဲ့စည်းပုံချီအောင်မှုတွေအဲ့တော့အဲ့ဒီဆရာနာရှင်ကြီးတည်ထောင်တဲ့တရားရုံးတွေသူတို့အကျိုးစီးပွားကိုကာကွယ်တဲ့တရားရုံးတွေလည်းဖြစ်မှာပေါ့ဗျာအဲ့တော့အလိုလိုကိုရွေးချယ်တင်ရောက်ထားတဲ့တရားသူတွေရဲ့အနေထားနောက်ကျောင်းရာဇဝင်သမိုင်းတစ်လျှောက်လုံးအရာသူတို့ဟာဒီလိုပြည်ရဲ့ရေးကတရားစွဲတဲ့အမှုမျိုးမှာဟိုလွတ်လွတ်လပ်လပ်လုပ်ရဲတဲ့အနေထားမရှိဘူး။ဒါကြောင့်ဒီမှုမှာကျွန်တော်တို့စီရင်ချက်ကိုကြည့်လို့ရှိရင်ဒီအမှုကြီးစတင်ပေါ်ပေါက်လာတော့ကရခိုင်ပြည်နယ်မှာဖြစ်တဲ့ခြေဝက်ချက်တွေကိုဒရင်တော်ဝါလုံးတို့ကဟိုဒီရောင်းစားဖို့အတွက်ဒီရောင်းစားဖို့အတွက်ဆက်သွယ်ဆောင်ရွက်တဲ့အခါမှာထောင်ချောင်းစင်ဖမ်းတယ်လို့ဇက်လန်းဆင်လာပြီးတော့အပြစ်ပေးတဲ့အခါကျတော့ပေါ်ရဟန်းမင်းကြီးရဲ့ခီးစဉ်နဲ့ဒုသမရဦးမြင့်စွာရဲ့ခီးစဉ်ကိုဒီဖုန်းနဲ့မှတွေ့လို့ဆိုတဲ့အချက်နဲ့ဒီဇွတ်ဆွဲပြီးတော့ကျွန်တော်တို့လုပ်သွားရတယ်။အဲ့တော့ပုံမှန်3တကားကျွန်တော်မှုကိုဆုံးဖြတ်ပြီးလို့ပြောတာပါ။အဲ့တဲ့ official secret အကြေသူတို့ပြောတယ်ပုံမှန်3တခန်းငယ်မှာရန်သူစီပေါက်ကြတာဒီမှုမှာရန်သူကဘယ်သူလဲဗျာ။အဲ့တော့ကျွန်တော်တို့အစတည်းကမေးခွန်းထုတ်ခဲ့ကြရတယ်ဒီ writer သတင်းဌာနကရန်သူဖြစ်သလားဆိုတဲ့ဒီဥရိကသနာပါ။အမေတော့အဲ့ဒီဟာကိုရှောင်တဲ့အနေနဲ့နောက်ဆုံးကြတော့ဖုန်းထဲမှာကျွန်တော်တို့အီအီဖွဲ့ရတယောက်ရဖုန်းနံပါတ်တွေ့ပါတယ်ဆိုပြီးတော့မူချုပ်ပြတဲ့လက်ကပြီးတော့ချသွားတာအဲ့တော့အဲ့လိုအနေထားတွေကကျွန်တော်ကခုနကကိုမြင့်ကျော်ပြောတဲ့လိုအစိုးရကြီးတွေကဒီမှုကျွန်တော်ပြစ်ဒဏ်မှာမှန်ထားပြီးသားပါခုနှစ်နှစ်ကြာပြီမှန်ထားပြီးသားပါအဲ့တော့အဲ့ဒီတိုင်းပဲဘယ်နည်းနဲ့မှမလုပ်ဘူးဘာတွေလုပ်လို့နောက်ဆုံးပြစ်သေးမှာလဲအဲ့တော့ပေါ့ဆိုဒီဝါလုံးတို့ဒရင်တော်နှစ်ယောက်ရဲ့သူဆက်နဲ့မကင်းဘူးလို့ဒီအင်းတင်ကိစ္စတွေစူးစမ်းမှုတွေပေါ်ပေါက်တယ်လို့ကျူစားထားပုံရတယ်အဲ့ဒီအချိန်ကြီးကကျွန်တော်မျှော်လင့်ထားပြီးသားဒီတိုင်းချက်မှာပဲအဲ့တော့ဟိုတကူးတကအမိတ်ညွန်ပြချက်တောင်ထုတ်ဆရာမလို့တရားရင်းကအလိုက်တတိနဲ့လုပ်တယ်ဆိုတာ
ဟုတ်ကဲ့ပါဆရာဦးတင်းတောင်ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းတော်တော်များများရှိနေပါတယ်နောက်တော့ဟိုစာရီအီးမေးလ်တွေပေးဖို့လည်းတော်တော်များနေပါတယ်ဆိုတော့အရင်ဆုံးကတော့တူကတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုံးအလှည့်ပေးခြင်းပါတယ်ကိုစလိုင်းပွေကုံးသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အခုနတရားသူကြီးကပြောတယ်သူတက်တဲ့ရင်းမှတရားကတော့တက်တဲ့ဟိုထွက်ဆိုသွားတာပေါ့တော်တော်ကျန်တဲ့ဟိုအပားတစ်စီစုံကတက်တဲ့မထွေးရတော့သူတို့အဲ့ဒါအကြောင်းမခိုင်လို့လို့အဲ့ဒီထောင်ချချင်းဖြစ်တယ်ဆိုတော့သူပြောတယ်ကေရန်ကြရရေးဆိုတာပထမဦးဆုံးတက်တဲ့ထွက်ဆိုတဲ့သူကဘယ်ဘဝရောက်သွားတယ်ဆိုတာကျန်တဲ့ရေးတွေရတဲ့တည်တာပဲအဲ့တော့ဘလို့ဒီနေ့မှာတက်တဲ့ဘလို့ထွက်ဆိုနိုင်မှာလဲအဲ့တော့တရားသူကြီးပြောတဲ့စကားတွေကလည်းဖြစ်ချင်းချက်လည်းသဘောမတူနိုင်ဘူး။ဘာလို့လဲဆိုတော့အခုနောက်ပြောတဲ့အတိုင်းပါပဲ။တမတော်လေးအောက်မှာရှိတဲ့ပြည်ထေးကြီး ကအမှုဖွင့်တဲ့ဥစ္စာဟုတင်ညာအလုံးတော့ဒီတရားသူကြီးကဘာလုပ်ရင်းနိုင်မှာလဲ။အဲ့တော့သူပြင်းပြင်းလေးနဲ့ဝန်ခံပြီးတော့ကဩအထက်ကမိန်ပါပဲလို့ပြောလိုက်ရင်တော့ဒီသူကပူကျင်တော့အောင်မယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီတိုင်းပဲလုပ်နေနေဆိုရင်တော့ကျွန်တော်နိုင်ငံအတွက်နိုင်ငံတကာဖိအားကပုံများလာဖို့ပဲရှိတယ်။ဘာကောင်းချုံမှဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်
3 page မှာ Okay ပါကိုစတိုင်းပွေကိုစနေရကျေးဇူးပါနောက်2ကတော့ကျွန်တော်ကနေဒါနိုင်ငံဥညွန်လာဖြစ်ပါတယ်ဥညွန်လာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်လို့တရားရုံးရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံတရားဥပဒေစီရင်ရေးစံနမူတာကောင်းမဟုတ်တလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရာဆက်အာဏာရှင်အောက်မှာလုံးဝယိုယွင်းပျက်စီးနေတာဆယ်စုနှစ်များကြီးရှိခဲ့ပါပြီအခုရတားဆိုးကလက်ထက်မှာသတင်းသမားတွေရဲ့အခြေအနေကပိုပြီးတော့ဆိုးပါတယ်ကိုယ်အလုံးနဲ့ကိုကျော်စိုးကိုအမိန့်ချမှတ်ဖို့တရားသူကြီးကနေမကောင်းလို့ရဲရွှေ့လိုက်ရတဲ့ဆိုကြတဲ့ကဒီအမှုကိုကျွန်တော်တို့သုံးသပ်လို့ရပါပြီမဖြစ်မနေထောင်ချတော့မယ်ဆိုတာကိုကြိုတင်သိနေပါတယ်နော်ဒါကြောင့်မလို့ဒီဖမ်းဆီးရဲ့အဖွဲ့ပုံကိုယ်တွေကလည်းမတရားဖမ်းဆီးချုံတော်မှုနဲ့ပြန်ပြီးတော့ကျွန်တော်တို့တရားစွဲရမှာဖြစ်ပါတယ်ဘာကြောင့်မလို့လဲဆိုတော့အပြစ်မရှိတဲ့လူတစ်ယောက်ကိုမတရားဖမ်းဆီးအကွက်ဆင်ပြီးတော့ထောင်ချဖမ်းဆီးတာကဖမ်းဆီးရဲ့လူတွေကပြစ်မှုမကင်ဘူးလို့ဟိုပြောရမှာဖြစ်ပါတယ်နောက်တစ်ခုကအခုလို့ကိုကျော်စိုးနဲ့ကိုဝါလုံးတို့ကိုဖမ်းပြီးတော့ဟုတ်လားဘယ်သူရဲ့လွန်ငင်းချမ်းသာနဲ့မှပြန်လွတ်တာမျိုးလည်းမဖြစ်ဘဲနဲ့ဒီအမှုကမှားယွင်းတဲ့အမှုဖြစ်ပြီးတော့ပြန်ပြီးတော့အမှုကိုရုပ်သိမ်းပြီးတော့ချက်ချင်းလွတ်ပြရမှာဖြစ်တယ်လို့ပြောဆိုကြပါတယ်။ဘာကြောင့်လဲဆိုတော့ဒုယမှုဟိုမိုးရန်တိုင်းဆိုရဲထွက်ချက်နဲ့ကြည့်ရင်လည်းဒါရှင်းပါတယ်။နောက်တစ်ခါရမှုရုပ်တင်ကိုကိုကစီစဉ်တယ်ဆိုတာကိုလည်းထွက်ခဲ့ပါတယ်။အဲ့ဒါကြောင့်မလို့ဒီရမှုရုပ်တင်ကိုကိုလည်းဆွဆွဖို့တာဝန်ရှိတဲ့အပိုင်းမှာလို့ပါတယ်ဒီအောင်လို့ဒီလိုပြန်ပြီးတော့လှုပ်ပေးရင်တော်မှဘယ်သူမှကျေးဇူးတင်စရာမလိုပါဘူးအပြစ်မရှိတာကိုထောင်ချောက်ဆင်ဖမ်းတဲ့အုပ်စုကိုလာဖမ်းပြီးတော့အရေးယူရမှာဖြစ်ပါတယ်အပြစ်မရှိတဲ့လူကိုဖမ်းပြီးတော့အကြောင်းမျိုးလုံးနဲ့ဘယ်သူရဲ့လွတ်ငင်းချမ်းသာခွင့်နဲ့မှလွတ်ပေးရမျိုးကလည်းမဖြစ်စေလို့ပါဘူးလုံးဝအပြစ်မရှိပဲထောင်ချပြီးပြန်လွတ်တာပြန်လွတ်ပေးရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးညွန့်လာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ထပ်ပေးစာတွေပေးပို့ထားလဲတချို့ရှိနေပါတယ်အရင်ဆုံးစာဆောင်ကတော့ဥလာထွန်းတကုံမျိုးတစ်ကပါမတ်ဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရိုက်တာသတင်းတော်ကိုဝါလုံးကိုကျော်စိုးအမှုစီရင်ချက်ဟာပြည်တွင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေနဲ့သတင်းသမားတွေတုံ့တက်ဝေဖန်ခဲ့ကြသလိုရိုးရင်းကြဆင်းပျက်စီးလာနေတဲ့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုတရားရေးစနစ်နဲ့လွတ်လပ်တဲ့တရားစီရင်ရေးကိုအဆုံးသတ်ညီကုံးချုပ်လိုက်တဲ့စိုးဝါတဲ့နမူနာစံပြသက်သေပြချက်တစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဥပဒေရေးရအငင်းပွားချက်အကြောင်းချင်းရာဆိုင်ရာအငင်းပွားမှုစတဲ့တရားဥပဒေဆိုင်ရာအရေးကြီးအခြေခံတွေကိုဥပဒေနဲ့အညီအများရှိမောက်မှာဥပဒေအရအနှင်းထားတဲ့စီရင်ပိုင်ခွင့်အာဏာရှိတဲ့တရားရုံးကဥပဒေကိုရှင်းလင်းဖွင့်ဆိုခြင်းနဲ့အမှန်သို့ရောက်အောင်စစ်ဆေးစီရင်ခြင်းဟာအခြေခံဥပဒေအရတရားစီရင်ရေးအာဏာကိုကျင့်သုံးဖော်ဆောင်ခြင်းဖြစ်ပါတယ်။တရင်နောက်ကိုဝါလုံးနဲ့ကိုကျော်စိုးအမှုစစ်ဆေးရာမှာတော့လူပြတ်တက်တွေထွက်ချက်မှာဒုကျဲချုပ်ကအမှုစင်မီဖန်းစည်းစေခိုင်းခဲ့ကြောင်းသိခဲ့ရတဲ့အချက်ကိုတရားရုံးကဥပဒေအရအတိမတ်ပြုစဉ်းစားခဲ့ပုံမရဘူးဆိုတာကိုလိုက်ပါဆောင်ရွက်ခဲ့တဲ့ရှေ့နေရဲ့ရှင်းပြချက်မှာသတိပြုမိခဲ့ပါတယ်။ဒါဟာဥပဒေဆိုင်ရာပြဿနာပါ။အကြောင်းချင်းရဆိုင်ရာပြဿနာကတော့ရဲကကိုပါလုံးတို့ကိုခေါ်ယူပေးခဲ့ပြီးတော့အဲ့ဒီနေရာကထွက်ထွက်ချင်းမှာပဲနောက်တစ်ဖွဲ့ကဖမ်းဆီးခဲ့ကြောင်းအထင်ရှားပေါ်လွင်နေတဲ့အချက်ကိုတရားစီရင်မှာရှင်းလင်းစစ်ဆေးတယ်ဆိုတာပေါ်လွင်ခြင်းမရှိသလိုတပ်တွေထွက်ဆိုခဲ့တဲ့ရဲအရာရှိလဲထောင်ချခံရပြီးအလုပ်ဖြုတ်ခံရတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါဒီအချက်တွေကိုနိုင်ငံတကာနဲ့ပြည်တွင်းသတင်းအဖွဲ့တွေကကန့်ကွက်ချက်တွေမှာအထင်ရှားဖြစ်လာတာပါကိုဝါလုံးတို့အမှုစီရင်ချက်ကတရားစီရင်အတွက်စိုးဝါးစွာထိခိုက်စေခဲ့တာကတော့အထင်ရှားနဲ့အခိုင်အမာပါ
ဟုတ်ကဲ့ဒါကတော့ဥလာထွန်းတကုံမျိုးသက်ကပေးစာပါနောက်စာစောင်းတော့ကျွန်တော်တို့မစ်တီလာမျိုးကဥစိန်မောင်ရဲ့စာဖြစ်ပါတယ်နန်းလောင်ကိုကျေးဇူးပြုဖတ်ပေးပါဦးခင်ဗျာ
Writers သတင်းထောက်ကိုဝါလုံးတို့အမှုကိုကဘာကစောင့်ကြည့်ဝေဖန်မှတ်ချက်တွေပေးခဲ့ကြပါတယ်ထောင်ချောက်ဆင်ဖန်တဲ့အမှုလူပြတ်တက်တွေမခိုင်လုံတဲ့အမှုစသဖြင့်တဘောရားတွေအမြင်တွေထောက်ပြပြီးတော့တရားမစွဲတင့်တဲ့အမှုလို့ဆိုခဲ့ကြပါတယ်ခြုံငုံပြောရရင်ပြည်ရင်းပြည်ပါကလေ့လာသူအများကတရက်တည်းလွတ်တင့်တဲ့အမှုဖြစ်တယ်လို့လည်းဆိုခဲ့ကြတာပါသို့တော်လည်းယခုလိုထောင်နှံ9နှစ်စီပြည်တံချမှတ်လိုက်တော့လေပြည်ရင်းပြည်ပအနှံ့သတင်းမီဒီယာတွေနိုင်ငံတကာအကြီးအကဲတွေလူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေပုတ်ပွဲညံကုန်ကြတာပါအမှုကိုဒီလိုစီရင်လိုက်တာကိုမဆွတ်ဖက်လိုပါဘူးအကျိုးတရားမှုကိုတော့တင်ပြဆွေးနွေးလိုပါတယ်ဒီလိုစီရင်တာကြောင့်နိုင်ငံတော်နဲ့အစိုးရအဖို့လည်းဘာမှအကျိုးမရလိုက်ပါဘူးတရားလိုလုပ်ပြီးတော့တိုင်ကြားတဲ့သူအဖို့လည်းဘာအမျက်မှမရပါဘူးတရားစီရင်ရေးအတွက်တရားသူကြီးလောကအဖို့လည်းစီရင်တုံးတစ်ခုအဖြစ်စံမပြုတ်နိုင်လောက်ပါဘူးသတင်းမီဒီယာလောကအဖို့လဲကောင်းမွန်စံပြုတ်လောက်တဲ့ရလကောင်မဖြစ်ခဲ့ပါဘူးအကြောက်တရားပဲရစေတယ်လို့ထင်ပါတယ်ဒီတော့အချုပ်အနေနဲ့သုံးသပ်တင်ပြရရင်ဒီအမှုကသတင်းမီဒီယာလောကကိုတုံ့လုံ၆ချစေပြီးအမှန်ကိုမရေရဲမပြောရဲမလုပ်ရဲဖြစ်သွားစေနိုင်ပါတယ်ဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့ကျင့်စဉ်ကျင့်ရတွေကိုနှောက်ပြန်ပလက်လန်ကြစေတဲ့သဘောမျိုးမြင်စေပါတယ်စတုထမနိုင်ပြိုကျပြီးတော့ပြည်သူတို့ရဲ့နာမျက်စိတို့ကိုအပိတ်ခံရတဲ့သဘောလို့ထင်စရာဖြစ်ပါတယ်တရားဥပဒေအထက်မှာဘာတွေရှိနေသေးတယ်လဲဆိုတာတွေးမြင်စဉ်းစားပြီးပြည်သူအများခြောက်ခြားရတဲ့အဖြစ်ကိုရောက်စေပါတယ်။နိုင်ငံတော်နဲ့အစိုးရတို့ကိုကမ္ဘာအလယ်မှာလက်ညှိုးထိုးအပြစ်တင်ခံရအောင်မျက်နှာကိုအိုးမဲတုပ်ပေးလိုက်တယ်လို့ဖြစ်သွားရတယ်လို့မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့မေတီလာမျိုးကဥစိန်မော်ရဲ့စာပါ။သူကတော့ဒီအခုစီရင်ချက်ကတကယ်ဆိုရင်ဘယ်သူအတွက်မှအကျိုးမများနိုင်ဘူးဆိုတော့ထောက်ပြပါတယ်။ဆိုတော့ကျွန်တော်တရားဥသိမ်းသန်းဥကိုပြန်မေးချင်ပါတယ်။ဆိုတော့ဘလူအတွက်မှအကျိုးမများနိုင်တဲ့ကိစ္စကိုဘာကြောင့်ဒီလိုစီရင်ချက်ချခဲ့ရတာလဲ။တကယ်ဆိုရင်ဆော့ဆော့ဆရာတို့ပြောသလိုပေါ့လေဒီပြည်ရေးလက်အောက်ခံဖြစ်နေတဲ့အဖွဲ့အစည်းကလုပ်တဲ့ကိစ္စဖြစ်တယ်ပဲထားပါ။နောက်ဒီစစ်တပ်နဲ့ပြည်ရေးဆိုတာတကယ်တော့ဒီမှုဆိုနိုင်ငံတကာလည်းစောင့်ကြည့်နေတော့ဒီစစ်တပ်နဲ့ပြည်ရေးဆိုတာလည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာမျက်စိတောက်တောက်လည်းကြည့်နေတယ်ဖိအားတွေလည်းပေးနေတယ်ဆိုတော့ဒါသူတို့အတွက်အကျိုးကောင်းကျိုးတဲ့ဆိုးကျိုးတော့ပိုမလာနိုင်ဘူးလားဆရာဆိုတော့ဘာရည်ရွယ်ချက်နဲ့ဟိုလှုပ်တယ်လို့များပြောနိုင်လဲဆရာ
We are thinking ပေါ့ဗျာစဉ်းစားနေပေါ့နော်တကယ်တော့ဒီချအမိန့်ချမယ်အချိန်မှာကျွန်တော်၁၂နှစ်နေဆိုရင်ဒါနိုင်ငံတော်တပ်ပံပုဂ္ဂိုလ်ဒီကုလသမဂ္ဂသွားတော့မယ်ကုလသမဂ္ဂမှာကျွန်တော်ဆိုးဆိုးချက်တွေတကယ်ကိုကြံ့ကြံ့ခိုင်ရင်ဆိုင်နေတဲ့ချိန်ကြီးမှာဒီအမိန်ကြီးကချလိုက်တာပဲ။အဲ့တော့ဒီအမိန်ချလိုက်တယ်ဆိုတော့သိကြတာတော့ကျွန်တော်အထင်ပြောရရင်တော့ဒီအစိုးရရဲ့သဘောထားတော့ဟုတ်ဘူးမရဘူး။ဒါတလောက်ထိတော့အမှန်မဖြစ်ဘူး။အဲ့တော့ဘာလို့ဒီလိုလုပ်လဲဆိုတော့တကယ်တော့ဒီသုဒ္ဓမန္တန်ကိုတစ်ထင်တန်းနဲ့ကြည့်လိုက်တာပါပဲ။အဲ့တော့အခုကျွန်တော်တို့တမိုင်းမှာမဖြစ်ဘူးတဲ့အင်းတယ်လူတမှုကြီးဝန်ခံရတယ်ပေါ်ပေါက်တာလည်းပေါ့ဗျာ။ဒီလိုက်တာသတင်းဌာနတော့နောက်နောက်အဲ့ဒါမျိုးကြီးပေါ်လာမှစိုးရိမ်နေကြတယ်။အဲ့ဒီအတွေ့တော့အကြောက်တရားနဲ့ဒီဟာဒီလိုအမိန့်ကြီးချအောင်เนาะပတ်ဝန်းကျင်ဖန်တီးလိုက်တာလို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ပါဆရာဦးတင်တယ်ဆိုတော့ကိုမြင့်ကျော်ရဲ့သဘောထားကိုခင်ဗျာအခုဟိုတကယ်ကြာတော့အကျိုးဆက်ကတိတ်ကောင်းလာတာလည်းမဟုတ်ဘဲနဲ့ဒီလိုစင်ချက်မျိုးချပြစ်တာဘလို့တခြားနောက်ခံအကြောင်းရင်းတွေရည်ရွယ်ချက်တွေရှိနေတယ်လို့ဟိုသုံးသပ်လို့ရတာကိုမြင့်ကျော်ရဲ့
ကျွန်တော်ဟိုအဓိပ္ပာယ်ဖွင့်ဆိုကြရတော့သူတို့ဖန်ခံရတယ်ကျွန်တော်နားလည်တဲ့ဟာတော့သတင်းမီဒီယာကိုဒီလိုမျိုးလုံခြုံရေးတပ်ဖွဲ့ရဲ့လူခွင့်အကျိုးပေါင်းမှုကိုသတင်းမီဒီယာကစုံလမ်းဖော်ထုတ်ဖို့ဟိုမရေအောင်လို့သတင်းစကားတစ်ခုပါမှာပေါ့နော်အဲ့လိုသတင်းစကားပါတဲ့ခါမှာလဲဟိုဒံငွေလေးရိုက်ယူနေထောင်နဲ့တစ်နှစ်လောက်ကြာအောင်နဲ့ထောင်နဲ့သုံးနှစ်လောက်ကြာအောင်နဲ့ဒီမီဒီယာလူတွေကကြောက်မှာမဟုတ်ဘူးလို့အဲ့လိုလုံခြုံရေးတပ်ဖွဲ့တွေကယူဆလာလို့အဲ့ဒါကြောင့်ကြီးလေးတဲ့ပြည်တံနဲ့ခုနှစ်နှစ်ဆယ်နှစ်ဆိုတဲ့ဟာမျိုးနဲ့ပြည်တံချမယ်ဆိုတဲ့ဟာမျိုးသူတို့ကဟိုယူဆဆုံးဖြတ်ထားပြီးသားဒီဖန်စီစဉ်ကလေးကဆိုတော့ကျွန်တော်တင်စားကျင်တာတော့လွယ်လွယ်လေးနားလည်အောင်ဆိုတော့အဆွဲလိုတဲ့လူကဘယ်လိုလဲဆိုတာကျွန်တော်တို့သိနေကြတယ်ပေါ့နော်သို့တော့ဟိုအဲ့ညံမှာလေးပြစ်တဲ့သူပဲဖြစ်စေအဆွဲလိုတဲ့ဟာကိုသွားပြီးတော့အတီးပြူပေးသလိုအားပေးအားမြောက်ပြတဲ့ဟာမျိုးပဲဖြစ်စေအဲ့ညံမှာတော့တရားရေးစနစ်တို့ဟိုဘယ်လိုကောင်းလဲအစိုးရတို့ဆိုတာတော့အဲ့လိုမျိုးကကျွန်တော်တို့ကသူတို့တရားခံလို့မပြောပါဘူးသို့တော့ဒီလိုမတရားမှုဒီလိုမျိုးချင်းချောက်မှုကိုသွားပြီးအတီးပြူပေးတဲ့ဟာကတော့ဟိုဘယ်လိုခေါ်မလဲကိုရီမှာမူလရှိတဲ့ဂုံတိတ်ခါအဲ့ဒါမျိုးတွေပါဆုံးရှုံးနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဘယ်သူကဘာလို့လုပ်ချင်တယ်အစွဲဘယ်သူလိုချင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့အားလုံးသိပြီးသားလို့ကျွန်တော်တို့အဲ့လိုပဲပြောချင်တာ
ဟုတ်ကဲ့ပါကိုမြင့်ကျော်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတချို့ကိုလည်းပြန်ပြီးအလှည့်ပေးချင်ပါတယ်တူကတော့ကိုတန်းမောင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဒီဥပဒေမှာသောဖိုင်းလိုက်တော့သူတို့ကလွဲနေပါတယ်တကယ်လို့ဖိုင်းတဲ့လူကတစ်ဖက်ဟိုတရားစွဲဆိုတဲ့ဖက်ကတစ်ဖက်ဟိုတရားဒီအမှုဖိပြီဆိုရင်တကယ်လူကစစ်တဲ့ဟာတော့မပြတ်နေတဲ့ဟာကိုဒီအမှုကပြတ်နေတဲ့ဟာကိုဒီလိုသူတို့အမိန့်ချဖို့အတွက်စံစီတယ်ဆိုတာလည်းဒါပေါ်လင်းနေပါတယ်ဒါဟိုရှင်းနေလေသိပါတယ်တကယ်လူကကအမှုကိုမမတိဆောင်နိုင်ဒီအမှုကပြက်ပြီပြက်ပြီဆိုရင်ဒီတရားခံတွေကိုလွတ်ပေးရမှာဒီသတင်းတော့ဒီကိုဒါခုနကဒီလိုပုံစံမလုပ်ရဒီလိုပုံစံလုပ်ရဒီလိုပုံစံနှိပ်ကွမယ်ဆိုတာကိုနောက်နောက်လူတွေကိုဒါသင်္ကေတပြလိုက်တယ်ပါနောက်ဒီဟာရဲ့အများကြီးတံမာစီတဲ့ပေါ်ပြဖို့ဒါလာကိုသူကဖိတ်ရတဲ့သဘောမျိုးပါလာပါပဲကျေးဇူးပါ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
တရင်သမားတွေကိုဖန်ဆီးတာထောင်ချတယ်ဆိုတာတော့ဒါမတရားသူတို့ဖန်ဆီးထောင်ချတယ်ဆိုတာကျွန်တော်တို့ကလေးကြီးတော်တိတဲ့သဘောမျိုးဖြစ်နေပါတယ်ခင်ဗျ
ကျေးဇူးပါခင်ဗျဆွေးနွေးပြတာခုကတော့ဆွေးနွေးတဲ့အထက်မှာကျွန်တော်တို့အီးမေးလ်ပေးပို့တဲ့အထက်မှာတော့တော်တော်များတော့ဒီသတင်းတောက်တွေထောင်ချတဲ့ကိစ္စမတရားဘူးဆိုတဲ့သဘောထားတွေတော်တော်များတွေ့ရပါတယ်ဒါပေမဲ့တစ်ချိန်တည်းမှာဆရာဦးတင်းတန်းတို့ကျွန်တော်ဟိုပေါ်လေးကိုမေးကျင်တာတစ်ခုကတော့အခုဒါနဲ့ပတ်သက်လို့ဒီကိုဝါလုံးတို့စင်ချက်ချလိုက်တော့ကလည်းကျွန်တော်တို့သတင်းတွေ Facebook မှာတင်တော့အောက်ကနေပြီးတော့ဟိုနဲတော်နဲသေးတယ်ဆိုပြီးတော့ပြောတာမျိုးတွေရှိတယ်ကျွန်တော်အခုဒီဆွေးနွေးပွဲလုပ်ဖို့ကျွန်တော်တို့ Facebook မှာတင်တော့လည်းပဲဟိုသတင်းတောက်တွေဒီလူတွေကိုထောင်ချလိုက်တာနဲတော်နဲသေးတယ်ဒီရက်တောင်လောရမှာဆိုပြီးတော်တော်ရရန်ပြပြနဲ့မှတ်ချက်တွေပေးရတယ်လည်းရှိပါတယ်ဆိုတော့ဒီလိုသဘောထားရှိတဲ့သူတွေရောဟိုတော်တော်များရှိနေသလားဟိုနောက်တစ်ခုကျွန်တော်စဉ်းစားမိတာဒီမှုမှာဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေနဲ့အရေးယူခဲ့တာဆိုတော့ဒီလုံခြုံရေးတို့ဒီအမျိုးသားရေးတို့ဒီသတင်းမီဒီယာလွတ်လပ်ခွင့်တွေအပေါ်မှာဟိုအဓိပ္ပာယ်ကောက်တာတွေအမြင်လွဲတာတွေရှိနေလို့လားဆရာအမြင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဗျာနှစ်ချက်ပေါ့နော်ပထမတစ်ချက်ကတော့ခုနကကိုမျိုးကျော်ပြောတဲ့တော့ဗျာအစွဲကိုလူသူမျိုးတွေကအသွားစေသူမင်းဆိုတဲ့လေးတူကခရားကျင်မှာဆိုတော့အစွဲကိုလူသူရဲ့တပည့်တွေကဒါကိုခုနှစ်နှစ်နေတယ်ခင်ဗျာပါဗျာဒါတော့ဆိုရင်လုံလောက်ပဲထင်ပါတယ်နောက်ခုနကတော့ official secret act 1923ကြီးတည်တယ်မှာအင်္ဂလိပ်နယ်ကျေသမားကသူ့ကိုလိုနီကိုကာဝယ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေကြီးပြ။အဲတော့အဲ့ဒီဥပဒေမှာအဓိကပြဋ္ဌာန်းထားတဲ့ဒီကြီးရွယ်ချက်ကအစိုးရဝန်ထမ်းတွေပေါ့နော်။အစိုးရဝန်ထမ်းတွေကနိုင်ငံတော်တိဝတ်ချက်တွေကိုပေါက်ကြားမှဆိုးရွားတဲ့ကာဝယ်တာပေါ့။သူတို့ရဲ့ကျန်းမာရေးကိုကာဝယ်တာ။အဲတော့ official secret act ကိုပြဋ္ဌာန်းတာကအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းတာ။အင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားရတော့ဒါကနိုင်ငံသားတိုင်းအပေါ်မှာလည်းပြီးပါတယ်။ဝန်ထမ်းနဲ့မကဘူးတို့ရတယ်သူကဒီမှာအပြစ်ပေးတယ်ပုံမှန်3ပြည့်ရဲ့ definition မှာအဓိကကြတဲ့အချက်ကကျွန်တော်တို့ဒီပြုတ်ွက်ထားတယ်ဆိုတော့စီမံချက်တွေပုံကျမ်းတွေပလန်တွေဒီဇိုင်းတွေပြုတ်သကောဟုတ်ဒီဓာရီကိုရန်သူကတိုက်ရိုက်ဖြစ်စီတွယ်ဝိုက်ဖြစ်စီသုံးကြည့်နေအောင်ရန်သူစီကိုပေါက်ကြားဆက်တယ်တာဗျ enemy ဆိုတာဒီမှာဘယ်မှာလဲ enemy ဒါအဲ့လိုပြောမှာတစ်ဖက်မှာဒါ အဆက်အသွယ် information လွတ်လပ်စွာတရင်စီစီရှိတယ်အဲ့တော့ကျွန်တော်တို့ပခုတ်ကူမှာတုန်းကဒေါအောင်ဆန်းစုကြည်ပြောတဲ့ဆိုပြောရမှာပဲလုံကြုံရေးလုံကြုံရေးဆိုပြီးတော့လွတ်လပ်ရေးကိုဖြစ်ထားလို့မရဘူးတရင်လက်ဖွင့်တစ်ခါကလည်းတရင်လက်ဖွင့်ဆိုပြီးတော့လုံကြုံရေးကိုထိကြိုက်လို့မရဘူးဆိုတော့ balance ပေါ့ဗျာ
ဟုတ်ကဲ့
ဒီမှုမှာလည်းပြောထင်နေပြန်ဒီပုတ်ရမ်းမီးကြီးရဲ့အကြီးအကျယ်ပေါ်ပြရတော့obviously a secret act number sign လို့ထင်တယ်ကျွန်တော်တို့ဒီကျွန်တော်ချစ်နေတယောက်နဲ့ပြောရရင်ဒီဟာလွဲမှားတဲ့ကောက်ယူချက်တွေကျွန်တော်ယူတာ
โอเคပါဆရာဟုတ်တယ်ဒီဖြစ်စင်မှာတော့တော်တော်များဟိုအမိမောင်မတည့်တဲ့ကိစ္စတွေတော်တော်များရှိတယ်ဆိုပြီးတော့ဟိုထောက်ပြရတာတွေကတော်တော်များရှိနေပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီမှာ email တွေ facebook တွေကပေးပို့ထားတဲ့စာတွေတော်တော်များကြံနေပါသေးတယ်တချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင် Jim B Crab ဆိုတဲ့အကောင့်ကတော့အစိုးရနဲ့စစ်တပ်မရှိရင်ရပါတယ်တဲ့လွတ်လပ်တဲ့ media မရှိရင်မရပါဘူးတဲ့အားလုံးအမောင်တိုက်တဲ့ပြန်ပြီးကြာသွားနိုင်ပါတယ်တဲ့Sophia ဆိုတဲ့အကောင့်ကတော့စတုဒ္ဒမိုင်းနိုင်ကျိုးနေတဲ့နိုင်ငံမှာဖျောက်မှန်မှန်ကန်တဲ့ဘဲစီးပွားရေးသမားမှစီးပွားရေးလာမလို့ရဲတယ်လို့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကလည်းကျမတို့နိုင်ငံကိုအထင်သေးအမြင်သေးနဲ့ကြည့်နေပါပြီတဲ့ဟိန်းထက်ဆိုတဲ့အကောင့်ကတော့တရားရေးမှန်နိုင်ကစိတ်ပြတ်ဖို့ကောင်းတာကတော့စံနမူနာပါပဲတဲ့ငငယ်တုန်းကသင်ခဲ့ရဘူးတဲ့ဘရင်တစ်ပါးညီလာခံတိုင်မှာကွန်ဆာလက်ကြံထုံးကိုတုတ်လို့မြင်မကောင်းဖြစ်နေတော့ဘရင်ကအမိန့်ထုတ်တယ်တဲ့နောက်ထပ်ထုံးတုတ်တဲ့သူကိုလက်ဖြတ်စေဆိုပြီးအမိန့်ထုတ်လိုက်တော့သူကိုယ်တိုင်သွားတုံပြီလို့တရားခံဖြစ်တဲ့ဘရင်ကသူ့လက်ကိုအဖြတ်ခံပြီးအင်္ကာမစုံလို့ထိနှက်နဲ့မတန်မအပ်ဆက်ဆိုပြီးတောထွက်သွားရတယ်တဲ့အဲ့ဒီလိုမျိုးခေတ်နောက်ဖက်ရောက်အောင်ပြန်သွားနေသလားလို့တောင်ထင်မိပါတယ်တဲ့အောင်စစ်သည်ဆိုတဲ့အကောင့်ကတော့ရိုက်တာသတင်းတော့တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးလုံးဝထောက်မချတဲ့မှာတဲ့သူတို့နှစ်ယောက်ဖော်ထုတ်လို့ရခိုင်ဘင်္ဂလီအရေးခင်ကပြစ်မှုကျူးလွန်တဲ့သူတွေပြစ်မှုထင်ရှားလို့အရေးယူခံခဲ့ရပြီးပြီတဲ့သူတို့ကိုထောင်ချမယ်ဆိုရင်ဒီအရေးခင်မှာအစုလိုက်ပြုံလိုက်တက်ဖြတ်တဲ့သူတွေကပေးရတဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်လို့အရေးမယူသင့်ပါတဲ့တက်မတော်ကအစိုးရကိုအမိန်ပေးလို့မရပဲတက်မတော်ကတတိတခြားရှိနေတဲ့ကတော့တရားစီရင်ရေးကကမောက်ကမဆက်ဖြစ်နေအောင်ပါပါပဲတဲ့နောက် Duck Hawks Tone ဆိုတဲ့အကောင့်ကတော့မြန်မာပြည်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးကိုတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေကတခြားသူတွေထက်ဥပဒေကိုလေးစားလိုက်နာဖို့လိုပါတယ်တဲ့ငါတို့ကိုရန်ရှာလို့ငါတို့ပြန်တက်တယ်ဆိုတာကအညိုးနဲ့ကလစားချေရာရောက်ပါတယ်တဲ့ဥပဒေကြောင့်ရာရာသွားမယ်ဆိုရင်ဘလို့မျိုးရည်ရွယ်ချက်တွေရှိလဲတော့မသိဘူးတဲ့အခုလိုမျိုးပစိမ့်နဲ့ထွင်းရလောက်အောင်ဖြစ်မလာသင့်ဘူးလို့ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစ်စောင်တော့အမေရိကန်ပြည်ထောင်စုကမောင်တတနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံရဲ့တရားစီရင်စနစ်ဟာနောက်ကျောင်းပြန်လှည့်နေတာမဟုတ်ပါဘူးရှေ့ကိုရွေးကိုမရွေးသေးတာလို့ပဲယူဆမိပါတယ်ဆိုရကပြည်သူတွေရဲ့ဘဝလုံခြုံမှုကိုကာကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကောင့်ထဲဖော်ကျင်နေတယ်ဒါပေမဲ့အစိုးရလက်ထက်မှာပြည်ထရေးနဲ့တရားစီရင်မှန်နိုင်ကိုအပြည့်အဝထိန်းချုပ်နိုင်တဲ့အုပ်ချုပ်ရေးအာဏာမရှိဘူးမှန်ကန်တဲ့တရားစီရင်စနစ်ဖြစ်ပေါ်လာဖို့အကောင့်ဘက်ကအကြံပြုထောက်ပြခဲ့တဲ့တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံခံရတယ်သတင်းမှန်အနေနဲ့တရားဥပဒေစိုးမိုးရေးတက်မလာဖို့ကြိုးပမ်းခဲ့တဲ့သတင်းတော်ကိုပါကြီးအသက်ခံရရတယ်။အခုရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ထောင်ချောက်ဆင်အဖမ်းခံရကြောင်းမိမိရဲ့ယာဒူးအခွင့်အာဏာတွေကိုဆွန့်လွတ်ပြီးအမှန်တိုင်းထွက်ဆိုသွားတဲ့ဒူရဲမှုမိုးရံနိုင်ကိုယာဒူးကချက်ချင်းဖြုတ်ပြီးအင်းစိန်ထောင်ထဲပို့ပစ်ခဲ့တယ်။ကျွန်တော်နိုင်ငံမှာအမှန်တရားဘက်ကယက်တီလာသူမိသူမဆိုးအသက်ခံရရင်အသက်ခံရအသက်မခံရရင်ထောင်နှံဆန်ပြီးဘဝပြတ်သွားအောင်အလုပ်ကြံခံရပါတယ်။အစိုးဆုံးကတော့ရိုင်းနေနေတဲ့တရားစီရင်မှန်တိုင်းတက်မလာဖို့ကိုတက်ကြွန်းထားတဲ့ဥပဒေပညာရက်ဒီကိုရဲ့ဂုံသိက္ခာတွေနဲ့ဘယ်လိုထိန်းချုပ်ပေးနိုင်ရင်ကောင်းမလဲလို့စဉ်ချင်းတွေးခေါ်နိုင်တဲ့တရားရေးဝန်ထမ်းတွေရှားပါနေခြင်းပါပဲအမှုကိုစီရင်ဆုံးဖြတ်မဲ့နေကြမှာပဲတရားသူကြီးနေမကောင်းဖြစ်တဲ့ဆိုကြတဲ့ကတရားသူကြီးမှာဖိအားတွေရှိနေပြီဆိုတာထင်ရှားနေပါတယ်သတင်းလွတ်လပ်ခွင့်နဲ့တရားစီရင်မှန်တိုင်းပြိုလဲနေကြောင်းနိုင်ငံတကာကဝေမန်ထောက်ပြနေတဲ့ကြားကရိုက်တာသတင်းတော်နှစ်ယောက်ကိုဒီလိုအမိန့်ချမှတ်လိုက်တာဟာမေစုနဲ့တကွအစိုးရအပေါ်မှာစီးပွားရေးနဲ့နိုင်ငံရေးဖိအားတွေကျလာအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်လိုက်ခြင်းလို့ပဲယူဆမိပါတယ်။အစိုးရအနေနဲ့လည်းနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချနေတဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ကျေနပ်မှုရအောင်ရှင်းပြချင်တန်နေပြီလို့လည်းယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တသနာစာပါသူကလည်းသူ့စာထဲမှာဒီအစိုးရကိုအကြက်တဲဖြစ်အောင်ရည်ရွယ်ချက်ရှိရှိနဲ့လှုပ်တဲ့ဆိုတဲ့သဘောထားကိုပြောထားပါတယ်ဒီချိန်ထဲမှာပဲဒါကိုအစိုးရအနေနဲ့လည်းကျင်းနဲ့လောက်ရှင်းပြသင့်တယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးသိန်းတန်းဝေဟိုခုလိုအခြေအနေမျိုးမှာအစိုးရအနေနဲ့တနည်းနည်းနဲ့ပေါ့လေအဖက်ဆင်တဲ့အောင်လုပ်နိုင်မယ်နီလန်အောင်ဘာလို့များမြင်မိလဲဆရာ
ဒီကတော့ဗျာခုကတော့တော့ဆရာတော့ကျွန်တော်တို့ဒါတက်ဆိုင်ရာတရားရုံးကအမြင့်ချတော့ကျွန်တော်တို့ရုံးစင်းစစ်တက်ဖို့ရှိပါသေးတယ်တော့တစ်ဖက်ကလည်းပြည်တော်သူတရားတော်တို့ဒီရောက်မှာပေါ့နော်ရောက်မှာဆိုတော့ဒါကတော့ဒီတရားသူကြီးကကြာထန်တာတဲ့ဥရေရာသူ့ရဲ့လွတ်လပ်ခွင့်ရာသူ့သူ့ပြည်ရှင်လုံးတွေအရာဆုံးဖြတ်သွားတာပေါ့ဗျာအဲ့ဒါကိုမကြည့်နဲ့ရင်ကျွန်တော်ဥရီလမ်းကြောင်းအရာတက်သွားနိုင်လေးတာပေါ့နော်တက်သွားနိုင်ပြီးတော့ကျွန်တော်တို့ဒီ ရင်းစည်းတဲ့လူဖွဲ့စည်းရဲ့မူရတရားရေးကိုတော့ဒီပုတ်ချုပ်ရရကွန်ဆော့ပတ်စင်မရှိဘူးပေါ့နော်ဒီပြားထားတဲ့ပေါ်စီုံချင်တယ်တို့ရတဲ့အစိုးရအနေနဲ့ကတစ်ဖက်ကဒီအဆက်ဆိုင်တဲ့ formation နဲ့ဒီလုံခြုံရေးပေါ့ဗျာအဲ့ဒီနှစ်ခုနဲ့ပတ်သက်ပြီးတော့ညတာတဲ့ညကြီးသဘောတွေထုတ်ပြန်ပေးတယ်လို့ထင်တယ်ဘယ်လိုဟာတွေကတော့အစိုးရအထူးအယူတွေမှာတာတဲ့ဟာတွေဘယ်လိုဟာတွေကတော့မရေးတင်ဘူးဒါမျိုးပေါ့နော်အဲ့ဒါမျိုးကြေကြေပြန့်ပြန့်နဲ့သဘောထားထုတ်ပေးတယ်လို့ထင်တယ်ဘုလိုအမှုတွေဝင်ဆက်ကြတာမျိုးတော့လုံးမရဘူးညလုံးလည်းမလုပ်တင်တော့
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးမြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပြည်ပသူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်းဦးစီစဉ်တင်ဆက်ပေးတဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကနေတိုက်ရိုက်လီလိုင်းထုတ်လွှင့်ချက်တွေကိုဒီဘက်မှာနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေညပိုင်းမှာတစ်ကြိမ်အင်္ဂါနေ့ညပိုင်းမှာတစ်ကြိမ်ထုတ်လွှင့်ပေးနေတယ်ရှိပါတယ်။ VOA American တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့ဖက်တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းလုံးမီတာ16 19နဲ့24တို့ကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီမြန်မာပိုင်းကစနေနေ့မနက်ခင်းစီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ်ကသူမျှော်လင့်နေတယ်လို့ပြောထားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်စီကစာကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကလက်ခံရရှိထားပါပြီဝန်ကြီးပွန်ပေယိုဟာစာကိုရထားပြီလို့နိုင်ငံခြားရေးဌာနတာဝန်ရှိသူတူကအတည်ပြုပြောဆိုပေမဲ့သမ္မတထရမ်ကိုပေးလိုက်ပြီလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဝန်ကြီးပွန်ပေယိုဟာအိန္ဒိယနိုင်ငံကနေတောက်ကြာနေကပြန်ရောက်လာပြီးသမ္မတထရမ်ကအဲ့ဒီတောက်ကြာနေမှာမွန်တီနာနဲ့တောင်မြောက်ဒါကိုတာပြည်နယ်တွေမှာရှိနေပြီးတော့ညနေပိုင်းမှာမှအိမ်ပြိုတော်ကိုပြန်ရောက်လာတာပါတရုတ်နိုင်ငံလိုပစ္စည်းတွေပေါ်အမေရိကန်ကသွင်းကုန်ကွန်တွေနောက်ထပ်ကိုတိုးပြီးတော့ကောက်ခံမယ်ဆိုရင် Apple ကုမ္ပဏီရဲ့ထုတ်ကုန်တွေဈေးကြီးလာလိမ့်မယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကလက်ခံပြောဆိုပါတယ်ဒါပေမဲ့Apple နည်းပညာကုမ္ပဏီအနေနဲ့အမေရိကန်နိုင်ငံထဲမှာအခုချိန်ကစလို့စက်ရုံတွေဆောက်ပြီး Apple ပစ္စည်းတွေကိုထုတ်မယ်ဆိုရင်တော့ဒီပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့ Trump ကသူ့ Twitter မှာစနေနေ့ကရေးပါတယ်။ Syria နိုင်ငံမှာတပုံးတွေအခိုင်အမာထိန်းချုပ်ထားတဲ့နောက်ဆုံးဒေသ Idlib ကို Russia နဲ့ Syria တို့စနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်အခြားသား၄ဦးထက်မနည်းသေဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာတစ်လအတွင်းပြင်းထန်ဆုံးတိုက်ခိုက်မှုဖြစ်တယ်လို့စစ်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ကပြောပါတယ်။လူရည်ထွက်တဲ့ Idlib ဒေသတောင်ပိုင်းကို၃နာရီတော့မကြာတဲ့အချိန်တွင်အချိန်60လောက်လေကြောင်းကနေတိုက်ခိုက်တာလို့ Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ Idlib နဲ့အနီးက Aleppo ဒေသတွေမှာအော်ဂိုလာ၁၀ရင်းနေလေကြောင်းတိုက်ခိုက်မှုကြောင့်အခြားသား53ဦးထက်မနည်းသေဆုံးရပြီးကြတဲ့ကဆိုရင်အခုတိုက်ခိုက်မှုဟာအပြင်းထန်ဆုံးဖြစ်တယ်လို့လူခွင့်ရေးအဖွဲ့အကြီးအကဲ Abdul Rahman ကပြောပါတယ်။ Iran နိုင်ငံနဲ့လူခွင့်ရေးလှုပ်ရှားနေသူကတ်နွေဘွား Iran နိုင်ငံသား၃ဦးကို Iran အာဏာပိုင်တွေကကွန်မြစီရင်လိုက်ပြီးလို့ဒေသခံမီဒီယာတွေနဲ့ကွဲမြခံရသူတူရဲ့တူနဲ့ညီကိုတော်ဆက်သူတူကပြောပါတယ်ရမင်းဟိုစိန်ပနာယီနဲ့သူရဲ့ဝမ်ခွဲတော်ဆက်သူဇာနီယာမိုရာဒီတို့အပြင်လော့ကမန်မိုရာဒီတို့သုံးဦးဟာစနေနေ့မှာကွဲမြခံရတာလို့မိသားစုဝင်အနေနဲ့သတင်းရှင်းပြအများပြားကိုကိုးကားပြီးအီရန်လူခွင့်ရေးလှုပ်ရှားမှုအဖွဲ့ကပြောပါတယ်စနေနေ့ကနယူးယောက်မြို့မှာရှင်မိန်ကစားတဲ့ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူဦးချင်းဘိုလူပွဲမှာအသက်20အရွယ်ဂျပန်နိုင်ငံသူနယ်အိုမီအိုဆာကာကအမေရိကန်အမျိုးသမီးတင်းနစ်အကျော်မော်ဆရီနာဝီလျံစ်ကို6-6-4နှစ်ပွဲပြတ်နဲ့အနိုင်ရပိုဆွဲသွားပါတယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နာရီ9ရက်နေ9နာရီထိထုတ်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မှုပါခင်ဗျာ
This program has come to you from the Voice of America, Washington.